Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဒီဇင်ဘာလ22ရက်ဗိုဒူးနီညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်သူ့မြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00 AM အထိလိုင်းဒိုမီတာ24 25 32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီမှာအတန်းစမှာဒီညအတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဘက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။ဘာလင်မြို့ကခရစ်စမတ်စီးတဲ့ truck ကားနဲ့ဝင်တိုက်တဲ့လက်သေးစစ်ကိုဂျာမန်ရဲတွေလိုက်ရှာနေပါတယ်။မက္ဆီကိုနိုင်ငံကမီရှူမီဗန်းတွေရောင်းတဲ့ဈေးတစ်ခုမှာအင်္ဂါနေ့ကပေါက်ကွဲမှုဖြစ်တာကြောင့်လူ30ယောက်ထဲမှာတည်ဆုံသွားပါတယ်။ဂျပန်နိုင်ငံကရေချောင်းလုံခြုံရေးအတွက်လာမယ့်ဗန်ဒါနဲ့မှာဒေါ်လာ1.8ဘီလီယံသုံးမယ်လို့ကြေညာလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြမှာကရခိုင်ပြည်နယ်မောင်နှံပရိပခရီနဲ့ပတ်သက်ပြီးလူခွင်ချိုးဖောက်မှုတွေရှိတယ်ဆိုရယ်ဆွဆွဲချက်တွေပေါ်ဒေသခံတွေရဲ့တုံ့ပြန်ချက်တွေနဲ့ပတ်သက်ပြီးတော့
တိုက်ခိုက်ခံရတဲ့ရဲတပ်ဖွဲ့စခန်းပေါ့အဲ့ဒီစခန်းကိုလည်းရောက်တယ်ငါခူရရွာကိုလည်းရောက်တယ်အဲ့လိုဒီနေ့ချန်ပီယံကတော့အဲ့ဒါပါ
သတင်းစာဆရာဦးစီသူအောင်မြင့်ကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနားဆင်ကြမှာပါဒါပြင်ဒီနေ့ထိလည်းဆက်ပြီးဖြစ်နေစေရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေအခြေအနေကိုလည်းအခုညပိုင်းမှာတင်ဆက်ပေးသွားမှာပါအခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့မက်ခင်ပြူထွေးတို့ကကြီးညာပေးသွားမှာပါရှင
်။ဘာလင်မြို့ကလူစီကားတဲ့ Christmas ဈေးတခုတည်း truck ကားနဲ့မောင်းဝင်တိုက်ခဲ့သူကိုဂျာမန်အနာပိုင်တွေဒီကနေ့ဆက်ပြီးရှာနေပါတယ်။လူ12ယောက်သေဆုံးခဲ့ရတဲ့အဲ့ဒီတိုက်ခိုက်မှုဖြစ်ပြီးချင်းမှာပဲဖမ်းဆီးခဲ့သူတယောက်ကိုမနေ့ကပြန်လွတ်ပေးလိုက်ပြီးတဲ့နောက်တကယ့်လက်တွေကိုဆက်ရှာနေကြတာပါ။ truck ကားပေါ်ကနေရတဲ့အထောက်အထားတွေပေါ်ချေခံပြီးတူနီရှားနယ်ပေါ်တယောက်ကိုရဲတပ်ဖွဲ့ကရှာနေတယ်လို့ဂျာမန်သတင်းမီဒီယာတွေကဖော်ပြပါတယ်။တနင်္လာနေ့မှာတိုက်ခိုက်မှုဖြစ်ပြီးချိန်ကလေးကဆိုရင်သတင်းပေးဖို့ဖွင့်ထားတဲ့တယ်လီဖုန်းလိုင်းကနေသတင်းအစပေါင်း900ကျော်ကိုရခဲ့တယ်လို့ဘာလင်ရဲတပ်ဖွဲ့ကပြောပါတယ်။ IS စစ်သွေးကြောအဖွဲ့ကိုချိန်မုံနေတဲ့အမေရိကန်ဦးဆောင်တဲ့ညွန်မောင်းအဖွဲ့မှာပါနေကြတဲ့နိုင်ငံတွေကနိုင်ငံသားတွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့သူတို့လုံဆော်ထားကြအရာအခုလိုတိုက်ခိုက်တာဖြစ်တယ်လို့ IS အစိုးရအဖွဲ့ကပြောပါတယ်။ Iran နဲ့ Syria က IS အဖွဲ့ရဲ့ပြစ်မှတ်တွေကိုလေကြောင်းကနေတိုက်ခိုက်နေတဲ့နိုင်ငံတွေထဲမှာဂျာမနီမပါပါဘူး။ဒါပေမဲ့စီဖြစ်ပြတာနဲ့စီးရေးအချက်လက်ထောက်လန်းတာလို့လူငန်းတွေမှာပါဝင်လှုပ်ဆောင်နေပါတယ်။
တူရကီနဲ့ဆိုင်ရာရုရှားတံအမတ်ကိုပြစ်သက်ခဲ့တာနဲ့ပတ်သက်ပြီးတော့အပြစ်သက်ကောက်ချက်ချပြောဖို့စောနေသေးတယ်လို့ရုရှားဆိုရက်ကဒီကနေ့ပြောပါရယ်ရုရှားသမ္မတအန်ဒရီကာလော့ဖ်ကိုရုရှားတံအမတ်အန်ဒရီကာလော့ဖ်ကိုတူရကီရဲဝင်တပ်တဦးကအန်ကာရာမြို့မှာတနင်္လာနေ့ကပြစ်သက်ခဲ့တာပါပြစ်တဲ့သူကအလက်ပိုမြို့ကိုမမေ့နဲ့ဆီးရီးယားကိုမမေ့နဲ့ကျွန်တော်တို့မြန်မာဘေးကင်းလုံခြုံမှုမရှိသေးဘူးခင်ဗျားတို့လည်းဘေးကင်းလုံခြုံမှာမဟုတ်ဘူးလို့ဆိုပြီးအော်ဟစ်ခဲ့တဲ့အကြောင်းမျက်မြင်တွေ့ရတဲ့သူတွေက VOA ကိုပြောပါရယ်အခုဖြစ်ရတဲ့ပတ်သက်လို့တူရကီနိုင်ငံသားရဲဝင်ကြီးမာဖလက်ကာဗူဆိုဂလူကပြစ်ခတ်တဲ့သူဟာပြီးခဲ့တဲ့အတီတူရကီအာဏာသိမ်းမှုမှာနောက်ွယ်ကနေကျူးကန်နေတဲ့သူအဖြစ်တူရကီအစိုးရကပြောနေတဲ့အမေရိကန်ပြည်ထောင်စုမှာနေထိုင်နေသူဘာသာရေးဆရာဖာတူလာဂူလန်နဲ့ဆက်ဆက်နေတဲ့သူဖြစ်တယ်လို့ယူဆတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကိုတယ်လီဖုန်းဆက်ပြီးတော့ပြောခဲ့ပါတယ်။ရုရှားသမ္မတပြောခွင့်ရဒီမီထရီပက်စကော့ဖ်ကတော့ဒီလောက်ချံတပ်ဖြတ်မှုနဲ့ပတ်သက်တဲ့ပူးရဲစုံစမ်းစစ်ဆေးမှုတွေမပြီးသေးသေးကောက်ချက်ချမစောသင့်ဘူးလို့ဒီကနေ့ပြောပါရရှင်
။မက္ဆီကိုနိုင်ငံမက္ဆီကိုစီးတီးမြို့နာကလူစီကားတဲ့မီချူမီပန်စီးတစ်ခုမှာအင်္ဂါနေ့ကပေါက်ကွဲမှုကြီးဖြစ်တာကြောင့်လူ30ယောက်ထဲမှနေတည်ဆုံးပြီးအယောက်80တန်းရသွားပါတယ်။မြို့တော်ရဲ့မြောက်ဘက်ကီလိုမီတာ30လောက်မှာရှိတဲ့ True Defect မြို့နယ်ကစန်ပါဘလီတိုဈေးမှာခရစ်စမတ်နဲ့နှစ်သက်ကူအားလိုက်ရဲ့ကာလတွေအတွက်မီရှူမီပန်းဝယ်တဲ့လူတွေနဲ့ပြည့်နေကြတာပါ။ဈေးတွေကမီရှူမီပန်းနဲ့ပြောင်းအိုးတွေမှာသုံးတဲ့ရန်တွေပေါက်ကွဲတာကြောင့်မြို့ကလုံးကြီးထိုးတက်သွားပြီးလူတွေလည်းဘေးကင်းရာကိုထွက်ပြေးကြရပါတယ်။ဈေးတွေကဆိုင်အများစုကတော့ပျက်စီးသွားပါပြီ။ပေါက်ကွဲမှု6ခုကြောင့်ထိခိုက်ပျက်စီးရတာဖြစ်ပြီးလက်နက်ခဲယမ်းနဲ့ပေါက်ခွေးဆိုင်ရာဥပဒေတွေကိုချိုးဖောက်မှုရှိမရှိဆိုတာနဲ့ဘယ်သူမှတာဝန်ရှိတယ်ဆိုတာကိုစုံစမ်းစစ်ဆေးနေတယ်လို့အစိုးရရှေ့နေဂျိုယုံကပြောပါတယ်။ဒဏ်ရာသူတွေက22ဦးကိုတော့ဒီကနေ့အစောပိုင်းမှာစေယုံကနေပြန်ဆင်းခွင့်ပြုလိုက်ပါပြီ
။ Syria နိုင်ငံအလက်ပိုမြို့မြောက်ပိုင်းကတပုံတွေနဲ့အရက်သားတွေကိုနောက်ဆုံးရွှေ့ထုတ်တဲ့အစီအစဉ်ရက်နေတယ်လို့ Syria တက်ကြွလှုပ်ရှားသူတွေကပြောပါတယ်။ဒီအစီအစဉ်ရက်နေတဲ့အပေါ်အစိုးရနဲ့အတိုက်ခံတွေတစ်ဖက်နဲ့တစ်ဖက်အဖြစ်ဖို့နေကြတာပါ။အလပုံမျိုးရှိပိုင်းကနေဘတ်စကားတွေထွက်ဖို့အဆင်သင့်ဖြစ်နေတယ်လို့ Britain ခြေဆိုင် Syria လူခွေအခြေအနေစောင့်ကြည့်လိုက်တာဤအဖွဲ့ကပြောပါရယ်။ဒါအပြင်လွန်ခဲ့တဲ့၄နှစ်ကတပုံတွေတင်းချတဲ့အလပုံမျိုးတစ်စိတ်တစ်ပိုင်းကနေတပုံတွေထွက်ခွာဖို့နောက်ဆုံးအဆင့်ဖြစ်ပွဲရှိတာပါ။ရုရှားနဲ့တူရကီတို့ကြားဝင်ဆက်ဆက်ပေးထားတဲ့သဘောတူညီချက်အရဒီရွှေ့ထုတ်တဲ့အစီအစဉ်ကိုလှုပ်ဆောင်နေတာပါ။ဒီအထက်မှာတပုံတွေဝိုင်းထားတဲ့ Italy ပြည်နယ်အတွင်းကျေးရွာနေရွာကလူတွေထွက်ဖို့လည်းပါပါရယ်။အလပိုကနေလူပေါင်း 38,000 ကျော်ရွှေ့ထုတ်ပြီးသွားပြီလို့တူရကီနိုင်ငံသားရဲ့ဝန်ကြီးကအင်္ဂါနေ့မှာပြောပါရယ်။ကြီးမန်းထားတာကတော့ကြံနေသေးတဲ့လူတွေအားလုံးကိုပို့ထုနေနောက်ဆုံးထားပြီးတော့ရွှေ့ပြောင်းကဲထုတ်ဖို့ပါ။ရုရှားတူရကီနဲ့အီရန်နိုင်ငံတွေကသူတို့ရဲ့ဩစာအရှိန်အဝါကိုသုံးပြီးဒီရွှေ့ထုတ်တဲ့အစီအစဉ်ဖြစ်အောင်တွန်းအားပေးခဲ့တာလို့မော်စကိုမြို့တော်မှာလုပ်တဲ့သုံးနိုင်ငံအစည်းအဝေးအပြီးရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဗရော့ဖ်ကသတင်းထုတ်တွေကိုပြောပါရယ်ရှင်။
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝေကနေဗိုလ်ဒူးညဘက်သတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်ရခိုင်ပြည်နယ်ကလူမှုဝန်ပိုင်းအားလုံးရဲ့ဗေဒုက္ခတွေနဲ့နှစ်နာချက်တွေကိုကံပြည့်ဖြစ်ရှင်ရေးပြီးပြည့်စုံတဲ့မဟာဗျူဟာတရက်ကိုအလင်းမြန်ချမှတ်အကောင့်ထဲပေါ်လုဆောင်ဖို့ကုလသမဂ္ဂကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်ဒီဇင်ဘာလ19ရက်နေ့ကရန်ကုန်မြို့မှာအရှေ့တောင်အခြားနိုင်ငံများအဖွဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အလို့သဘောအစည်းအဝေးတရက်ကိုမြန်မာအစိုးရကလက်ခံကျင်းပတဲ့ပေါ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်နဲ့လူသားချင်းအကူအညီပေးရေးလုပ်ငန်းညှိနှိုင်းရေးမှူးမစ္စရီနာတာဒက်ဇလီယန်ကကြိုဆိုတဲ့အကြောင်းပြောထားတဲ့ဒီဇင်ဘာလ20ရက်နေ့စွဲနဲ့ထုတ်ပြန်ချက်ထဲမှာအဲ့လိုတိုက်တွန်းထားတာပါရခိုင်ပြည်နယ်မှာဂျာဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အပေါ်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးလုပ်နေတာကိုသိရှိပါကြောင်းဖော်ပြထားပြီးဘယ်လိုကျူးလွန်မှုမျိုးကိုမဆိုရည်ရွယ်ဆောင်ရွက်ဖို့နဲ့ဘေးဒဏ်သင့်သူတွေရဲ့နေထိုင်မှုအတွေ့တင့်တင့်လျောက်ပတ်တဲ့အကူအညီပေးရေးတေချာစေဖို့ကော်မရှင်အနေနဲ့စစ်ဆက်ပြီးပြန်မလိုက်တဲ့စုံစမ်းစစ်ဆေးမှုကိုအလင်းအမြန်လုပ်ဖို့လည်းတိုက်တွန်းထားပါတယ
်အင်ဒိုနီးရှားနိုင်ငံမှာနှစ်သစ်ကြုံညနေခင်းအချိန်တိုက်ခိုက်ဖို့ကြံစီနေတဲ့စစ်သွေးကြွားလိုတန်လျာရှိသူ၃ဦးကိုဂျကာတာမြို့ပြင်မှာဒီကနေ့စီးနှင်းတိုက်ခိုက်မှုတစ်ခုအတွင်းပြစ်ထားလိုက်တယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါတယ်အဲ့ဒီလူတွေငားနေတဲ့အိမ်ထဲမှာဘုံးတွေကိုတွေ့ခဲ့ပြီးတဲ့နောက်လူနေရပ်ကွက်တစ်ခုကနေလူတွေကိုရွှေ့ထုတ်ခဲ့ရတယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ပြောခွင့်ရ Rick Wantu ကပြောပါတယ်အင်းတွေကနေထွက်လာပြီးလက်နက်ချဖို့အာနာဘန်တွေကပြောတာကိုလက်မခံပဲရဲတပ်ဖွဲ့ကိုဖောက်ခွဲရေးပစ္စည်းတွေနဲ့တိုက်ခိုက်တာကြောင့်ပြစ်တက်လိုက်တာလို့ Rick Wantu ကပြောပါတယ်။ဂျကာတာမြို့ပြင်ကတစ်ပင်ထူထက်တဲ့တန်ဂရန်ရဲကွက်ကအိမ်တလုံးမှာအဲ့ဒီလူတွေငားနေတာပါ။အဲ့ဒီရဲကွက်မှာရဲကဖမ်းလိုက်တဲ့လူတစ်ယောက်စီကနေစစ်သွေးကြွားလိုတန်တရာရှိသူတွေငားနေတဲ့အိမ်ကိုရဲတွေကသိခဲ့ရတာပါ။အခုအချက်စီမှာပါဝင်တဲ့သူတွေဟာဒီဇင်ဘာလ10ရက်နေ့ကဂျကာတာမြို့ပြင်နေရာမှာဖမ်းဆီးခဲ့တဲ့စစ်သွေးကြွားတွေနဲ့ချိတ်ဆက်ရှိတယ်လို့ရဲတပ်ဖွဲ့ကယုံကြည်ထားတဲ့အကြောင်းလဲပြောခွင့်ရ Rick Wantu ကပြောပါရရှင်
။ဂျပန်နိုင်ငံရဲ့ရေချောင်းလုံခြုံရေးအထူးသဖြင့်အရှေ့တရုတ်ပင်လယ်မှာလုံခြုံရေးအတွက်လာမယ့်ဗန်ဒါနှစ်မှာရန်မုံငွေအမေရိကန်ဒေါ်လာ 1.8 ဘီလီယံသုံးစွဲမဲ့အကြောင်းဂျပန်နိုင်ငံကဒီကနေ့ကြေညာပါတယ်။ဂျပန်ကဆန်ကာကူလို့ခေါ်ပြီးတရုတ်ကကျောက်ယူလို့ခေါ်တဲ့ကျွန်းစုလေးတွေကိုပိုင်ဆိုင်မှုအပေါ်တရုတ်နဲ့အငင်းပွားနေတဲ့ရေပြင်မှာဂျပန်ကနေရာယူထားတာကိုပိုအားကောင်းအောင်လုပ်မဲ့အခြေအနေဖြစ်တာကိုမြင်ရပါတယ်။ကမ်းခြေဆောင်တပ်ဖွဲ့ဝင်အယောက်200လောက်ထပ်တိုးပြီးထောက်လန်းရေးရေရင်ကြီး9ဆင်းနဲ့ပင်လယ်ပြင်သုတေသနရေရင်3ဆင်းထပ်ဖြစ်မယ်လို့အစိုးရကပြောပါတယ်။ဂျပန်နိုင်ငံက2022ခုနှစ်မှာကျွန်းတွေကိုသူတို့နိုင်ငံပိုင်ဖြစ်ကျင်ညာလိုက်တာကြောင့်နှစ်နိုင်ငံကြားအငင်းပွားမှုအချိန်ပိုတိုးသွားခဲ့ပြီးတန်တမာရေးတက်မှမှုလည်းတရှိစေခဲ့တာပါ။အဲ့ဒီအချိန်ကလေးကကျွန်းစုတွေရှိတဲ့ရေပြင်မှာဂျပန်နဲ့တရုတ်နှစ်နိုင်ငံစလုံးကရေရင်တွေနဲ့လေရင်တွေပုံမှန်ကင်းလှည့်နေကြပါတယ်
။အိန္ဒိယနိုင်ငံအလဲပိုင်းဘက်စတာခရိုင်ကနေအသက်မပြည့်သေးသူ33ဦးအပါအဝင်အလုသမားအယောက်90ကိုလူမောင်ခိုကူးသူတွေလက်ထဲကနေဒီကနေ့ကယ်တင်လိုက်ပါတယ်။အလုကောင်းကောင်းရမယ်ဆိုပြီးလူမောင်ခိုတွေကအလုသမားတွေကိုတောင်ပိုင်းကတယ်လန်ဂါနာမြို့စီကိုခေါ်သွားတာပါ။သတင်းပေးချက်တစ်ခုကိုရပြီးတဲ့နောက်လုသားတွေနဲ့လူမောင်ခိုတွေပါလာတဲ့ဘက်စကားကိုရဲတပ်ဖွဲ့ကကြားဖြတ်တားခဲ့တာဖြစ်ပါတယ်။လူမောင်ခိုကူးမှုနဲ့ဆက်ဆက်ပြီးလူငယ်ယောက်ကိုဖမ်းထားပါတယ်။လူမောင်ခိုကိစ္စမှာတခြားလူတွေပါသလားဆိုတာကိုသိရဖို့အခုဖမ်းထားတဲ့သူတွေကိုစစ်ဆေးမေးမြန်းနေပါတယ်။ကယ်တင်လိုက်တဲ့အသက်မပြည့်သေးသူတွေကိုတော့မေးမြန်းပြောဆိုတာတွေလုပ်ပြီးတဲ့နောက်မှာကလေးငယ်ဌာနတွေစီကိုပို့ပေးမှာပါ။လူမောင်ခိုကူးသူတွေဟာလူမောင်ခိုကူးတာဟာအိန္ဒိယနိုင်ငံမှာအမြန်ဆုံးကြီးထွားလာနေတဲ့နိုင်ငံဖြတ်ကျော်ရာဇဝတ်မှုကြီးတစ်ခုဖြစ်ပါတယ်။ထောင်ပေါင်းများစွာသောလူတွေကိုမတရားခိုင်းစေတဲ့အရှင်တွေစီမှာအိမ်အကူတွေအဖြစ်ဒါမှမဟုတ်လေယာဉ်လုပ်ငန်းတွေကုန်ထုတ်လုပ်ငန်းတွေမှာလုပ်ဖို့လူမောင်ခိုဂိုင်းတွေကနှစ်စဉ်ရောင်းစားနေပါတယ်။အမျိုးသမီးနဲ့မိန်းကလေးရဲ့အများပြားကိုတော့ပြည်ထောင်စာရုံတွေမှာရောင်းစားကြတာပါ။လူမောင်ခိုတွေဟာဆင်းရဲတဲ့လူတွေရက်ကွက်တွေကိုသွားပြီးတော့အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုမြို့ကြီးတွေကချမ်းသာတဲ့မိသားစုတွေစီမှာအိမ်အကူဒါမှမဟုတ်ကလေးထိန်တွေဖြစ်တဲ့အလုပ်လုပ်ရမယ်ဆိုပြီးတော့ဖျားယောက်ခေါ်ယူကြလေးရှိပါတယ်ရှင်
။အီရန်နိုင်ငံမိုဆူးမြို့သိမ်းတိုက်ပွဲဆက်ဖြစ်နေချိန်မှာပဲမြို့သူမြို့သားတွေမှာတော့ဆောင်းရာသီအစမှာတောက်ရည်သုံးရည်နဲ့အပူဓာတ်ရဖို့သုံးရတဲ့လောင်စာဆီတွေတက်တောက်တဲ့တံကိုရင်ဆိုင်နေရပါတယ်။အိမ်တွေအတွက်အပူဓာတ်ရဖို့သုံးရတဲ့ကေရူဆင်းလောင်စာဆီဈေးဟာ၄ဂါလန်တစ်ပုံးကိုဒေါ်လာ60လောက်အထိဈေးတက်သွားပါတယ်။ဒါဟာဖြင့်စစ်နယ်မြေပြင်ပမှာပုံမှန်ပေးရတဲ့ဈေးထက်10ဆနီးပါးပိုများပါတယ်။လျှက်စနီမရှိတဲ့အတွက်ရေဆုပ်ဆက်တွေလုံးမလုပ်တာကြောင့်မိုးစုံမြို့အရှေ့ပိုင်းမှာလက်ရှိရေမရသလောက်ပါပဲ။တောက်ရည်ကတော့အကူအညီပေးအဖွဲ့တွေကကားတွေနဲ့ပို့ပေးနေပါတယ်။ရေတန်းစနစ်ကအများအပြားပျက်စီးနေပြီဖြစ်တာကြောင့်အမျိုးကိုပိုက်တွေကနေပေးတဲ့ရေကမတန့်ရှင်းတော့ပါဘူး။မတန့်ရှင်းတဲ့ရေကိုတောက်ရတာကြောင့်လူအများအပြားမကြမ်းမမှာဖြစ်ကုန်ကြပါလေ။ IS အစွန်းရောက်တွေလက်ထက်ကနေယူရက်တပ်ဖွဲ့တွေပြန်တိုက်ယူနေတဲ့မိုးစုမြို့ထဲမှာအချက်သားတန်းလောက်ပိတ်မိနေတော့မယ်လို့ယူဆထားကြပါတယ်။တရုတ်နိုင်ငံဘေကျင်းမြို့နဲ့တခြားဒါဇင်နဲ့ချီတဲ့မြို့တွေမှာလေလုညဉ့်ညံ့မှုအခြေအနေစစ်တိုက်ဆိုးလာနေတာကြောင့်ဒီကနေ့မှလည်း9ရက်မြောက်စိုးရင်ရတဲ့အနေအထားသတိပေးအဆင့်ဆက်ပြီးသတ်မှတ်ထားပါတယ်။မြို့ကမြို့မုံတွေနဲ့ညဉ့်ညံ့တဲ့လေလုကြောင့်လေရင်ခီးစဉ်ရာနဲ့ချီဖြတ်ထားရပြီးလမ်းပေါ်မှာကားသွားလာတွေမရှိတော့အဝေးပြေးလက်မကြီးတွေကိုလည်းအရေးပေါ်ပိတ်ပစ်ထားပါတယ်။ဘေကျင်းမြို့ရဲ့လူလူညဉ့်ညံ့မှုဟာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားတဲ့ဘေးကင်းမှုအဆင့်ပမာဏထက်15ဆပိုပြီးဆိုးရွားနေတာပါ။ဘေကျင်းမြို့တော်ပြင်ပကတချို့မြို့ကြီးတွေမှာလူလူညဉ့်ညံ့မှုပိုတောင်ဆိုးပါသေးတယ်။ဒီကနေ့မဆူဆလောက်မိုးရွာလိုက်တဲ့အတွက်အခြေအနေအနှဲငယ်ကောင်းလာတယ်ဆိုပေမဲ့မြို့ကိုမြို့တွေဆက်ပြီးဖုံးလွှမ်းနေတာကြောင့်အပြင်ထွက်သွားလာဖို့ကတော့မကောင်းသေးပါဘူး။မကြာခင်လေအေးတွေခပ်ပြင်းပြင်းတိုက်တဲ့အခါညဉ့်ညံ့နေတဲ့လူလူတွေအနှဲငယ်လွင့်စင်ပါသွားနိုင်တယ်လို့တရုတ်မိုးလေဝသဌာနကပြောထားပေမဲ့ထောင်ထဲကြီးတဲ့ရွှေပြောင်းလူသမားတွေရဲ့အလုပ်တွေကတော့ပြီးခဲ့တဲ့ဒီနှစ်ပတ်တည်းကအခုချိန်ထိပိတ်ထားပြီးအလုပ်သမားတွေလစာနဲ့အချိန်ထိရောက်နေပါဗျ။ခရစ်မတ်နဲ့နှစ်သက်ကူအားလည်းအချိန်ကာလရောက်လာတဲ့အမြဩစတြေးလျနိုင်ငံအနောက်ပိုင်းပေါ့တ်တရိဆန်ယုံကတရိဆန်တွေကိုဒီဒီနှစ်ပတ်အစောပိုင်းမှာခရစ်မတ်အထူးအစီအစဉ်အဖြစ်အစားကျွေးပါတယ်။လေကြီးတွေကိုဘန်းငွေပုံစံလှုပ်ထားတဲ့ဖျားသီးတွေကျွေးပြီးကိုတီးလို့ခေါ်တဲ့အမေရိကတိုက်နေရက်ကွန်းအကောင်လေးတွေနဲ့ရှင်းမြောက်ကလေးတွေကိုတော့ခရစ်မတ်လက်ဆောင်လို့ထုတ်ထားတဲ့အမေဘဲတွေကိုကြွေးကြပါဗျခင်ဗျာ။
ကိုချိုချောတင်းနဲ့မက်ခင်ပြူထွေးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့ရခိုင်ပြည်ရေးအဖြစ်အပျက်မှန်တွေကိုစုံစမ်းသုံးသပ်မဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်အော်တိုဘာလာဇန်းနဲ့နိုဝင်ဘာလအတွင်းမှာ brief car တွေဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းမောင်တော်မြို့နယ်တွင်ဒေသတွေကိုသတင်းသမားတချို့တွားရောက်ခွင့်ရပြီးတော့ဒေသခံတွေကိုရောသက်ဆိုင်ရာတာဝန်ရှိသူတွေကိုပါတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်လက်နက်ကင်တွေပေါ်စစ်စင်ရေးတွေမှာလူခွင့်ချိုးဖောက်တာတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်မှာဒေသခံတွေဘက်ကပြောဆိုမှုအမျိုးမျိုးဖြစ်နေတာကြောင့်အဖြစ်ပြန်မှန်ကိုသုံးသပ်ပေးဖို့အချိန်ယူရမယ်လို့အေခင်းမှလိုက်ပါသွားတယ်သတင်းစာဆရာဦးစီသူအောင်မြင့်က VOA ကိုပြောပြပါတယ် VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်တွားရောက်ခဲ့တဲ့ပေါ်တော့ဒီခီးစဉ်အကြောင်းလေးအကြံပြင်းလေးပြောပြပေးပါလားခင်ဗျအ
ဲပထမဦးဆုံးလေကြားစောက်ရဲတပ်ဖွဲ့ဌာနချုပ်ရှိတဲ့ကြီးကန်းပြင်စခန်းကိုပေါ့နော်ကြီးကန်းပြည်အဲ့ဒီဌာနချုပ်ကိုအဲ့ဒါရောက်တယ်အဲ့ဒီဌာနချုပ်မှာအဲ့ဒီရဲမှုချုပ်ဆန်းလွင်အတူကိုတိုင်းသတင်းမီဒီယာသမားတွေကိုဖြည့်ပြီးပြီးတော့မှအဓိကဖြစ်စဉ်ကအဲ့ဒီမှာဖြစ်ခဲ့တာဆိုတဲ့အခါကျတော့အဲ့ဒီမှာဖြစ်စဉ်ဖြစ်ခဲ့တဲ့နေရာတွေကိုလည်းသူကိုတိုင်းလိုက်ပြပြီးတော့မှအဲဘယ်ကနေပြီးတော့မှဝင်လာတယ်အဲဘယ်ကနေဒီနေရာမှာဆိုရင်ရဲတပ်ဖွဲ့ဝင်တွေကြားဆုံးတဲ့လက်နက်တိုက်ကဘယ်နားမှာဘာအားနည်းရှိတယ်ပါညာအကုန်လုံးအဲ့ဒါတွေသူရှင်းပြတယ်အဲ့ပြီးတော့မှဆက်ပြီးတော့သွားတယ်ဝပိယွာဆိုတာမိလောင်ထားတဲ့အဲ့ဒီလူတွေရှိတဲ့နေရာတွေကိုလည်းရောက်တယ်။အဲအဲယွာတွေကိုလည်းရောက်တယ်။အဲပြီးတော့မှဒီမျိုးစုံပေါင်းပြီးတဲ့အဲယွာတွေကိုလည်းအဲ့ဒါတွေလည်းရောက်တယ်။ဟိုယွာအလုံးပေါင်း၃ယွာပြီးတော့မှနောက်ဟိုစားပေါ့မခူရဆိုတဲ့အဲ့ဒီအဲတိုက်ခိုက်ခံရတဲ့ရဲတပ်ဖွဲ့စခန်းပေါ့အဲ့ဒီစခန်းကိုလည်းရောက်တယ်မခူရယွာကိုလည်းရောက်တယ်အဲ့လိုဒီနေ့အကြံပေးကတော့အဲ့ဒါပါပဲ
ဒီနေ့ဆရာတို့တွားရောက်ခဲ့တဲ့အထဲမှာပေါ့နော်ဒီပြိပခဖြစ်ခဲ့တဲ့ငခုရနဲ့ကြီးကန်းပြင်လည်းရောက်ခဲ့တယ်ဆိုတော့ဒီဒေတာနှစ်ခုမှာရှိတဲ့မြေပြင်အခြေအနေကရောလက်ရှိအနေအထားကဘယ်လိုများရှိပါလဲဆရာဘာတွေများတွေ့ရှိရပါလဲခင်ဗျ
ကြီးကန်းပြင်ယွာဆိုရင်တော့ဒါသူတို့ရှင်းပြကြရအဲ့ဒီမှာဟိုပြန်လာပြီးတော့မှနေထိုင်တာမရှိဘူးအဲ့ဒီယွာမှာအရင်တချို့မီးရှို့ဟိုခံထားရတာရှိတယ်နောက်ယွာသားတွေကအဲ့ဒါကြောက်လို့ယွန်းလို့မြေမြဖြစ်ပါပေါ့နော်အဲ့ဒီမှာပြန်လာတာတော့အဲ့ဒါတော့မရှိဘူးအလားတူပဲအဲ့ဒီဝပိုက်ယွာဆိုတဲ့ဒီသဘောပဲအဲ့ပြီးတော့မှကခူရယွာကြတော့အဲ့ဒီသဘောမျိုးမဟုတ်ဘူးကခူရယွာမှာတော့ကခူရအခန်းအတိုက်ခိုက်ခံရပြီမဲ့အဲ့ဒီနားမှာရှိတဲ့ယွာပေါ့ကခူရယွာကသူကအလုံးအဲ့ဒီမှာအုပ်စုလိုက်အုပ်စုလိုက်ပေါ့ယွာသေးလေးတွေအုပ်စုလိုက်မှဆိုရင်ရခိုင်ယွာလေးလေးပဲရှိတယ်နောက်ဟိန္ဒူယွာကလေးပဲရှိတယ်ပြီးတော့မှမွတ်စလင်ယွာဆိုရင်သူကအကြီးကြီးပဲအဲလူကြီး6000တပေါင်းလောက်ရှိမှာပေါ့နောက်ပြီးတော့မှအီငခုရလာပြီးတော့မှစခန်းကိုဝင်စီးရစီမှာတည်သွားတဲ့အဲ့ဒီဟိုဟာတယောက်ချင်းမုန်ဆင်တယောက်ချင်းလည်းအဲ့ဒီငခုရယွာထဲမှာအဲသူ့အိမ်ဒီပိုင်းလည်းရှိတာပေါ့နော်ဆိုတော့အဲ့ဒီယွာကဒီမှာအဖမ်းခံရတာရှိတယ်နောက်တချို့ဆိုရင်လည်းဟိုကြောက်လန့်ပြီးတော့လည်းဖြစ်နိုင်တယ်နောက်ပြီးတော့မှအကြမ်းဖက်မှုမှာပါပြီးတော့မှသူတို့ဖမ်းမှလို့လည်းဖြစ်နိုင်တယ်အဲ့လိုထွက်ပြေးသွားတာတွေကလည်းအဲလူကြီးတထောင်နီးပါးလောက်တော့မှရှိတယ်လို့ပြောတယ်ယွာကလည်း
နောက်တစ်ခုကဒီဆရာတို့လက်ရှိအခုတင်းတောက်တွေသွားတာကအစိုးရရဲ့အစီအမံနဲ့လည်းသွားရတယ်ပြီးတော့လုံခြုံရေးအင်အားတွေနဲ့လည်းသွားရတယ်ဆိုတော့ဆရာတို့ဒေသခံတွေနဲ့တွေ့ဆုံတဲ့အခါမှာရောနောက်တစ်ခုကဒေသခံတွေနဲ့ပေါ့နော်မိခွင့်နေမိတဲ့အခါမှာရောလွတ်လွတ်လပ်လပ်တင်းရယူခွင့်ရပါလားခင်ဗျအ
ဲအဲ့ဒါကတော့ဟိုရတယ်ဟ ဥပမာအဖြစ်ဆိုရင်ရော်တရော်ရောက်တဲ့အခါဆိုရင်အဲသူတို့လူတွေအများကြီးရှိနေတယ်ရှိနေတဲ့ခါကျတော့ဒရင်တော့တွေကတော့ကိုကြိုက်တဲ့လူကိုကိုအဲ့ဒီမှာဆွဲပြီးတော့မေးတာတွေပါလိမ့်လဲလုပ်လို့ရတယ်အဲဟုတ်တယ်တချို့ရွာတွေမှာဆိုရင်တော့ဥပမာလည်းပဲပြောတယ်ဥပမာဒါတမတော်ကဖြစ်သားတွေကမိရှို့တယ်ဆိုပြီးတော့မှအဲ့လိုဆွတ်ဆွဲတဲ့လူတော့မှအဲ့ဒါနှစ်ယောက်လောက်အဲ့ဒါမျိုးတွေ့တယ်
ပြိပခဖြစ်ပြီးတဲ့နောက်ပိုင်းမှာပေါ့လေဒီနိုင်ငံတကာအတိုင်းဝန်းကဝေဖန်နေကြသလိုအဲ့ဒီဒေတာမှာရခိုင်လူမျိုးတွေနဲ့ဒီအစ္စလမ်ဘာသာဝင်တွေကြားခွဲခြားဆက်ဆံမှုပေါ့နော်ဒါမှမဟုတ်ဘူးဆိုရင်ဒီစစ်တပ်ရဲ့နေမြေရှင်းလင်းမှုအပိုင်းမှာရောတစုံတရာအားနည်းရတွေရှိရလို့ဆရာတို့တွေ့ရှိရပါလားခင်ဗျအ
ခုရရွာမှာဆိုရင်ပြပြချက်မှာတော့မဟုတ်ဘူးသူတို့အဲ့ဒီနေကန်တွေကိုယ်တိုင်ပါတယ်ပါပြီးတော့မှဘယ်အိမ်ကိုဆိုရင်လဲသူတို့လုံခြုံရေးယူလိုက်တယ်ဒီလုံခြုံရေးယူပြီးဘသူ့ကိုတွေ့ကျင်ပါလဲဆိုရင်အဲ့ဒီလူဟိုကထွက်လာတယ်ထွက်လာပြီးတော့မှအဲ့ဒီကြေးလုတ်တာတွေပါလို့ဆိုရင်လည်းပြီးပတ်ခေါ်သွားတာမျိုးတွေမလုပ်ဘူးဖန်ဖန်ကမှသာဖန်ရောပေါ့နော်ဖန်တော့မှသာဒါသူတို့ဥပဒေတိုင်းရဲလဲအတားတို့ပါလို့လုတ်တယ်ဒီလိုမှမဟုတ်ပဲနဲ့အဲ့ဒီရွာထဲမှာပဲဟိုစစ်တာဆေးတာတို့ပါလို့အဲ့လိုမျိုးတွေရိုက်တာနှက်တာတွေဒီလိုတွေမလုပ်ဘူးလို့အဲ့ဒီကုလားတော်ကရွာသားတွေကိုယ်တိုင်ပြောတယ်အဲ့ဒါပေမဲ့စစ်ဆွဲတဲ့ရွာလည်းရှိတယ်ပြောတဲ့စီမာကလည်းဟိုတစ်ဖက်နဲ့တစ်ဖက်ဟိုပါလေမတူဘူးပေါ့နော်ပြောတာဆိုတာတွေကမတူဘူးအလေးစားတွေကမတူဘူ
းကျေးဇူးများတင်ပါတယ်ဆရာဟုတ်ကဲ့ပါခင်ဗျာ
ကိုထအောင်တင်ပြပို့ထားတာပါအခုဒီခါမှာတော့ဒီကနေ့ထိလဲဆက်ပြီးဖြစ်နေသေးတဲ့တိုင်းဒေသတွေကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေတွေကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမြောက်ပိုင်းဒေသကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းဒေသမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ချင်းချင်းတွေအကြားနဲ့မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့စစ်ရေးပြိပခါတွေကြောင့်ဒီရက်ပိုင်းအတွက်မှာဒေသခံကြေးရွာသားတွေကစစ်ဘေးတိမ်းရှောင်နေရမှုတွေများပြားလာသလိုစစ်ပွဲအတွင်းရဲသားတွေလည်းထိခိုက်မှုတွေရှိလာနေပါတယ်ထန်းချေစက်ပြည်ဝမြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကဆက်သွယ်မေးမြန်းပြီးအခုလိုသတင်းပေးပို့ထားပါရရှင
်။ရှမ်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်တွင်းကပန်လုံကျေးရွာတစ်ဝိုက်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA နဲ့ DNLA တအံပလောင်တပ်ဖွဲ့တွေကြားဒီကနေ့မနေ့ထိတိုက်ပွဲပြင်းထန်နေတာကြောင့်ဒေသခံတွေဟာတီပေါ်နမ်မတူစားတဲ့မြို့တွေမှာထွက်ပြေးနေသူရှိသလိုပိတ်မိနေတဲ့သူတွေလည်းရှိနေပါတယ်။လက်ရှိရွာတွင်ပိတ်မိနေသူတွေနဲ့ထိခိုက်မှုရှိတဲ့ရွာသားတွေကိုကယ်ထုတ်လာခဲ့တယ်လို့ကုညီရေးဖွဲ့ဝင်ဆိုင်းလိန်ခန်းကပြောပါတယ
်။ဒီမနေ့6နာရီလောက်တော့မှပြန်ပြီးတော့ကလပ်ပြန်ပြန်ကြားရတာ။မနေ့ပိုင်းကျမှနှစ်ဖက်ကိုသူတို့ပြန်ကြည့်ပြီးတော့မှခီးခီးခိုက်ပြီးတဲ့ဒီနောက်ဆောင်တဲ့ဆီမနေ့ကပြစ်ခမိတဲ့ဟိုဒီလိုသွားတဲ့ဟိုကလေးမလေးတယောက်အဲ့ဒါပြင်ပြီးမှပြောတော့ပေါ့။ခုန6နာရီခင်လောက်မှကားတန်းနဲ့လုံးလေးနားကြည့်နဲ့ပြန်လာပြန်လာတယ်။မနေ့တော့အတော့အမျိုးသမီးနဲ့ရောက်နည်းနည်းရောက်မှသူအခံရရတယ်။ဟိုအသက်30နှစ်လောက်ရှိတဲ့နမ်မွေးအောင်ဆိုတဲ့တမီးကလေးကတော့ခဏကတော့မှမှန်လို့သွားပြီးသွားတယ်။ဒီကျတော့ပြောက်ကိုသူတို့ထပ်ပြန်လာတာတွေ့တယ်ကြောင့်အမျိုးသမီးတယောက်တန်ရန်ရတာလေ
။မနေ့ကတောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့တွေကနေနေရာယူထားတဲ့ပန်လုံစခန်းကိုတမ်းပလောင်တပ်ဖွဲ့တွေကနေလာရောက်တိုက်ခိုက်ခဲ့လို့တိုက်ပွဲပြင်းထန်စွာဖြစ်ပွားနေတယ်လို့သူကဆိုပါတယ်။တိုက်ပွဲဖြစ်ပွားနေမှုကြောင့်ပန်လုံနဲ့နီးဝန်းကျင်ကျေးရွာကရွာသားတွေဟာစစ်ဘေးလွတ်ရာဒေသဘက်ကိုတိမ်းရှောင်နေရပါတယ်။နမ်ဘရူမြို့နယ်မန်ဆန်ကျေးရွာသွင်းမှာတော့စစ်ရှောင်ရွာသား100ကျော်ရောက်ရှိနေတယ်လို့ဂူကြီးရေးဖွဲ့ဝင်ဆိုင်းလိန်ခန်းကဆက်ပြောပါတယ
်။အဲမနေ့တော့ဆယ်ရပဲသူတို့ဒီမန်ဆန်ဘက်ကိုပြေးလာကြတာများတယ်။ကျွန်တော်ကလည်း100ရောက်ဆိုလားမသိဘူး။အဲ့ဒါမနေ့တော့ပါနော်။ပုံတွေတော့မရှိတော့ဒီနေ့ထပ်ဝင်ဝင်လာလိမ့်မှာပေါ့နော်။
အလားတူဒီဘောမျိုးကစစ်ဆောင်စခန်းတွေမှာပန်လုံနဲ့အနီးဝန်းကျင်ကျေးရွာကစစ်ဆောင်ရွာသား900ကျော်ရောက်ရှိနေတယ်လို့ဝမ်မောလူမှုအကူအညီပေးရေးဖွဲ့ခေါင်းဆောင်ကိုမျိုးကပြောပါတယ
်။ပန်လုံကနေပြီးတော့ထွက်လာတာကကျွန်တော်တို့ဒီသာသနာ2500ဘုံကြောင်မှာကလူကြီး220၊တာဘုတ်ဘုံကြောင်မှာကလူကြီး320အခုနောက်ထပ်ဘောဂျူမာကနိုင်လွယ်တန်ခါတန်ခိုင်ရွာဘက်ကလူကြီး368000ဒီဘောမှာလည်းဟုတ်ရခင်ဗျာ
စစ်ဘေးရှောင်ရွာသားတွေအနေနဲ့ဆက်လက်ရောက်ရှိလာဖို့ရှိနေသေးတယ်လို့ကိုမျိုးကပြောပါတယ်ဒီ NLA တပ်ဖွဲ့အနေနဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ပါဝင်မြန်မာတပ်မတော်နဲ့ပါတရက်ပိုင်းတွင်းမှာတိုက်ပွဲဖြစ်ပွားနေတာပါမနေ့ကလည်းနမ်မတူမြို့နယ်ပန်ဟချေးရွာနီးမှာတနေရနန့်ဆန်မြို့နယ်မန်ကန်နဲ့စခန်းသာရွာကြားမှာတနေရဖျားကြီးရွာ73ဟုံးကြီးရွာကမှာတမ်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တယ်လို့လဲ TNLA ဘက်ကထုတ်ပြန်ထားပါတယ်။အလားတူကချင်ပြည်နယ်ဒေသဘက်မှာလည်းမြန်မာတပ်မတော်နဲ့ KIU ကချင်လွတ်လပ်ရေးဖွဲ့တို့ကြားစစ်ရေးသိမ်းမှနေတဲ့အခြေအနေမှာရှိနေပါတယ်။ဒီကနေ့မှာဝိုင်းမော်မြို့နယ် KIU ခြေပြုတ်ရွာလွယ်ဖောင်တောင်နဲ့အင်ဂျန်ရံဒေသတွေမှာတိုက်ပွဲဖြစ်ပွားနေစေလို့ကချင်ငင်းချမ်းရေးကျူးဆောင်ဦးဆန်အောင်ကပြောပါတယ
်။ဒီလေရင်တွေကတော့ခေါတုံခေါတန်တိုက်လေရင်တွေသွားနေတာတွေ့တယ်ခင်ဗျာ။သူစကအဲလိုက်ဖောင်းနဲ့အရင်တုံးပေါ့နော်အဲ့ဘက်ရပြည်တမ်းဖာတည့်ရဲ့ area ဒီကရင်းလေးနေရာရဲ့အဲ့ဘက်ကိုရင်းရောခြေလင်းရောအကုန်အဲ့ဒါနဲ့သူစစ်စင်နေတယ်လို့သိရတယ်ဝိုင်းမော်မြို့နယ်နဲ့အကျန်းရမြို့နယ်ပေါ့
ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေမှာတမတော်ဘက်ကလေချောင်းကူနဲ့တိုက်ခိုက်တာကြောင့်အရသားတွေထိခိုက်မှုရှိနေတယ်လို့ကချင်ငင်းချမ်းရေးကျူးဆောင်ဦးဆောင်အောင်ကဆက်ပြောပါတယ
်ဒေသခံတွေကတော့အဲ့ဒီဖုန်းဘက်ကတော့အစိုးရကသူကပြေးကြပြော
အမဟာဒီအင်ဂျင်နီယာမျိုးနေမှာကျတော့ချက်9ရက်နေ့ကစခင်မှာဒီနေ့တက်တာအဲ့ဒီနေ့တက်တော့ရတားအင်ကြီးချီပြီးနီလောင်သွားတယ်အင်ချီ40လောက်လို့ရောနီလောင်သွားတယ်လို့ပြောတယ်အဲ့ကရတားတွေကတော့ဝိုင်းမောင်ဘက်မှာသုခတေဆာအနေနဲ့အဲ့ဒီမှာဝင်လာတယ်လို့သိရတယ်ခင်ဗျမြန်မာတော်မတော်ကနေလီလာကြလီချောင်းနေရောလက်နေကြီးနေပါအဆက်မပြထိုးစစ်စင်တိုက်ခိုက်နေတဲ့ဂီတုံတောင်ဂုံးကိုကရင်ဦးဘက်ကတန်းနော ဖြစ်တဲ့ KNU ကချင်လွတ်လပ်ရေးဖွဲ့တီအန်နဲ့လေတန်းပလောင်တပ်ဖွဲ့တွေအကြမ်းမှာတိုက်ပွဲတွေရက်ဆက်ဆူဆူလို့ဖြစ်ပွားနေခဲ့ပါတယ်။တိုက်ပွဲတွေကြောင့်ဒေသခံကြေးရွာသားတွေကလည်းစစ်ပြေးဒုက္ခတွေဖြစ်နေစစ်ဘေးသိမ်းရှောင်နေရပါတယ်ခင်ဗျာ
။နိုင်ကွင်းသတင်းပေးပို့ထားတာပါ။အခုတစ်ခါမှာတော့အမေရိကန်နိုင်ငံရင်းနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။အမေရိကန်ပြည်အောင်စုရဲ့ပထမဦးဆုံးသောလူမဲသမ္မတဘရက်အိုဘားမားရဲ့သမ္မတတက်တန်းဟာလာပိုင်းအတွင်းမှာပြီးဆုံးတော့မှာဖြစ်ပါတယ်။သမ္မတတက်နှစ်ကြိမ်ဒီ၈နှစ်အတွင်းမှာသမ္မတအိုဘားမားအနေနဲ့ပြည်တွင်းရေးရာမှာရောနိုင်ငံတကာရေးရာမှာပါထူးခြားတဲ့အောင်မြင်မှုတွေရှိခဲ့သလိုမဆောင်ရွက်နိုင်ခဲ့တာတွေလည်းရှိနေပါတယ်။သမ္မတဘရက်အိုဘားမားတာဝန်ကနေအနားယူတဲ့အခါမှာဘလို့သမိုင်းမွေတွေခြံထားရခဲ့မလဲဆိုတာကို AP သတင်းဆောင်မကိုကိုးကားပြီးမတ်တင်ကြီးထက်ကပြောပြပေးမှာပါ
။ So help you God.
So help me God.
Congratulations Mr. President.
အမေရိကန်ပြည်တော်စုကတောင်းကနေအခြေအနေတွေနဲ့ကြုံတွေ့ခဲ့ရတဲ့2008ခုနှစ်မှာပထမဆုံးအာဖရိကန်အမေရိကန်သမ္မတအဖြစ်သမ္မတဘရက်အိုဘားမားကျင်းသစ္စာကျင်းပပြီးသမ္မတတာဝန်ကိုစတင်ထမ်းဆောင်ခဲ့ပါတယ်
။ Starting today, we must pick ourselves up, dust ourselves off and begin again the work of remaking America.
အမေရိကန်တို့ကစစ်ပွဲတစ်ခုတိုက်ခဲ့ပြီးမျိုးဆက်တစ်ခုအတွင်းအဆိုးဝါးဆုံးစီးပွားရေးကတောင်းကနေအခြေအနေမှာစတင်တာဝန်ယူခဲ့တဲ့သမ္မတအိုဘားမားကအပြောင်းလဲတွေဖော်ဆောင်မယ်ဆိုတဲ့ဂရိကဝတ်နဲ့တာဝန်စပြီးယူခဲ့ပါတယ်။ရှီကာဂိုတက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်ဝီလျံဟောဝဲလ်ကတော့
2008 was a dark and difficult time for
2008ခုနှစ်ကအမေရိကန်ပြည်ထောင်စုအတွက်အမောင်မဲဆုံးအခက်အခဲဆုံးအချိန်ကာလတစ်ခုဖြစ်ခဲ့ပါတယ်။စီးပွားရေးကလည်းကြာကျင်နိုင်ကြနေပြီးအီရတ်စစ်ပွဲနဲ့ပတ်သက်လို့လည်းကျွန်တော်တို့ကလူကြိုက်နေခဲ့တယ်လို့အတော်လေးအခက်အခဲတွေ့ခဲ့ရတဲ့အချိန်မှာ
သမရယာရူစတင်လက်ခံပြီးရက်တရအတွင်းမှာစီးပွားရေးပြန်လည်နှိုးထလာရဲ့အတွက်ဒေါ်လာဘီလီယံ800ခွင့်ပြုတဲ့ဥပဒေကိုအတည်ပြုပါတယ်။ Wall Street ပြုပြင်ပြောင်းလဲရေးအစည်းအဝေးနောက်အီရတ်ကနေအမေရိကန်တပ်ဖွဲ့ဝင်အရေးအတွက်ကိုရှော့ချမဲ့အစည်းအဝေးကိုကျင်းညာခဲ့တယ်လို့စစ်ကြောရေးဆိုင်ရာမူဝါဒတွေကိုလည်းပြန်လည်စီစစ်ခဲ့ပါတယ်။အမေရိကန်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင် James Tabar ကအခုလိုပြောပါတယ
်။ The first 100 days and then the first 2 years was extremely
တော်ဝင်ဆာယူခဲ့တဲ့ပထမရက်တရနဲ့ပထမဆုံးနှစ်နှစ်အတွင်းမှာတော့ဥပဒေပြည့်ရေးဘက်မှသိက္ခာတုတ်တက်လဲလဲရှိခဲ့ပါလေ။အကြောင်းကိုလုတ်ဖြစ်ခဲ့တဲ့အချိန်မှာ
တမရတတန်တစ်နှစ်ကျော်လာချိန်မှာတော့နောက်ထပ်ဂရိကဝတ်တစ်ခုကိုလည်းအကောင့်ထဲဖော်ခဲ့ပါတယ်။ကျမ်းမာရေးအာမခံမရှိတဲ့တန်ပေါင်းများစွာသောအမေရိကန်ပြည်သူတွေကိုကျမ်းမာရေးစောင့်ရှောက်မှုပေးမယ်။အိုဘားမားကဲလို့ခေါ်တဲ့ကျမ်းမာရေးစောင့်ရှောက်မှုဆိုင်ရာဥပဒေကိုတမရကလက်မှတ်ထိုးခဲ့ပါတယ်။ဥပဒေပြုမှုတွေကိုတတိတန်းဆောင်ရွက်လာတဲ့အပေါ်မှာအစိုးရဘက်ကလုတ်ပိုင်ခွင့်ပေါင်းကျော်လာတယ်လို့အများကခန်းစားခဲ့ကြပြီးဒီအတွက်ပေးဆက်ရမှုတွေလည်းရှိခဲ့ပါတယ်။အမေရိကန်အထက်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးတို့မှာဒီမိုကရက်တွေလူနေသွားပြီးနောက်ပိုင်းနှစ်တွေမှာတော့သမရဆောင်ရွက်လို့တဲ့အစီအစဉ်တွေတုံ့ဆိုင်ကုန်တယ်လို့လွှတ်တော်နယ်လည်းခွာပြဲသွားစေပြီးနောက်ပိုင်းသမရတက်တန်းအပေါ်မှာတက်ရောက်မှုတွေရှိခဲ့ပါတယ်။လူဝင်မှုကြီးကြပ်ရေးကအစတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးဆိုင်ရာစွန့်အင်အစီအစဉ်အစုံသမရအိုဘားမားအနေနဲ့သမရအမိန့်နဲ့ထုတ်ပြန်ခဲ့ရပြီးသူ့ရဲ့မူဝါဒတွေကိုအကောင့်အထည်ဖော်နိုင်ရေးအတွက်လွှတ်တော်ကိုရှောင်ပြီးဥပဒေတွေပြဋ္ဌာန်းခဲ့ရပါတယ်။အမေရိကန်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင် James Tabar ကအခုလိုပြောပါတယ
်။ So he did things that were pretty controversial. Some people call it
အတော်လေးညင်းပွားစရာကိစ္စတွေကိုသူလုပ်ခဲ့ပါတယ်တချို့လူတွေကတော့ဒီလိုဆောင်ရွက်ချက်တွေကသမ္မတရဲ့လုပ်ပိုင်ခွင့်အာဏာကိုအတိုင်းအဆမရှိချဲ့ထွင်နေတာလို့ပြောကြပါတယ်။ဒါပေမဲ့လည်းသူ့အနေနဲ့ကလည်းလွတ်တော်ဘက်မှဘာမှဖြစ်မလာနိုင်တဲ့အခါမှာဒီလိုလှုပ်ဆောင်ခဲ့ရတာဖြစ်ပါတယ
်။နိုင်ငံတကာရှေ့ရမှာတော့သမ္မတအိုဘားမားကအိုစမာဘင်လာဒင်ကိုတုတ်တင်မှုမှာကြီးကြပ်ခဲ့တယ်လို့တန်တမာဆက်ဆံရေးကဏ္ဍအသစ်ကလည်းဖွင့်လှစ်ခဲ့ပါတယ်။နှစ်ပေါင်းများစွာကွဲကွာနေတဲ့ကျူးဘားနိုင်ငံနဲ့ဆက်ဆံရေးပြန်လည်ထူထောင်ခဲ့တယ်လို့အီရန်နိုင်ငံနဲ့လည်းသမိုင်းဝင်နျူကလ িয়ার သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဒါ့ပြင်မဲ့လည်းပစိဖိတ်ရာဝန်ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုကိုတော့အောင်မြင်အောင်မဆောင်ရွက်နိုင်တယ်လို့ဂွာတာနာမိုအချင်းစခန်ပိတ်သိမ်းဖို့ဂရိကဝတ်ဟာလည်းမဖြစ်မြောက်ခဲ့ပါဘူး။အစ္စလာမ်ရဲ့အစွန်ရောက် IS ဖွဲ့ရဲ့ချင်းချောက်မှုကိုမကင်တွင်နိုင်တယ်လို့စီးရီးယားပြည်တွင်းစစ်ရက်စဲရေးမှလည်းထိထိရောက်ရောက်မလုပ်နိုင်ပါဘူး။ ဒီနှစ်ကုန်ပိုင်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့သမ္မတအိုဘားမားကဆီးရီးယားအရေးဟာသူ့သမ္မတသက်တမ်းအတွင်ကြုံတွေ့ရတဲ့အခက်အခဲဆုံးပြဿနာဖြစ်တယ်လို့ပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးလူမဲသမ္မတလက်ထက်မှာနိုင်ငံတွင်းလူမျိုးရေးဆိုင်ရာပြစ်ပခတ်တွေလည်းပေါ်များခဲ့ပါတယ်။တနတ်ထိန်ချုပ်ရေးအတွက်ဂရုပြုပန်ကြားပေမဲ့လို့လည်းလူစုလူဝေးတွင်ပြစ်ခတ်မှုတွေကြောင့်ထိတ်လန့်တုန်လှုပ်ကြေးကွဲရတဲ့လူမှုအတိုင်းအဝိုင်းတွေကိုသမ္မတအိုဘားမားချိန်ပန်များစွာနှစ်သိမ့်အားပေးခဲ့ရပါတယ်။အမေရိကန်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်ဂျိမ်းစ်သာဘာကအခုလိုပြောပါတ
ယ် People had hope and change that we would get out of the recession get out of the war
လူတွေပြောင်းလဲလူချင်းခဲ့တဲ့အတိုင်းပဲကျွန်တော်တို့အနေနဲ့စီးပွားရေးကျက်ကနေလွတ်မြောက်ခဲ့တဲ့စစ်ပွဲတွေကနေကင်းလွတ်ခဲ့တဲ့နောက်သူဂရီးပေးခဲ့တဲ့အတိုင်းဆောင်ရွက်ခဲ့ပါတယ
်တမရအိုဘားမားရဲ့တမရသက်တမ်းအတွင်အမလို့အမရဖြစ်စရာတွေတဘုံတပင်ရှိခဲ့ပေမဲ့လည်းထိမနိုင်သိမရထိုးစင်းခဲ့တဲ့အမေရိကန်စီးပွားရေးပြန်လဲတည်ငြိမ်လာအောင်ဆောင်ရွက်နိုင်ခဲ့မှုနောက်သမရသက်တမ်းအတွင်ဂုံးတိတ်ခါရှိရှိတည်တည်ငြိမ်ငြိမ်နေထိုင်ခဲ့မှုတွေအတွက်တော့အသည့်အမှတ်ပြုရမှာဖြစ်တယ်လို့သမိုင်းပညာရှင်တွေကသုံးသပ်ကြပါတယ်ရှင်
။မတ်တင်ကြီးထိုက်တင်ဆက်ထားတာပါ။တော်တာရှင်များရှင်ဆောင်းနှွေနှွေဝေရဲ့ဒီနှစ်သက်ကူးရာသီရောက်တိုင်းမှာဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့သတင်းတွေ Christmas Day တင်းတွေနဲ့ဖျော်ဖြေပေးနေကြဖြစ်ပါတယ်။ဒါကြောင့်ဒီနေ့တော့ Run DMC တီးဆိုထားတဲ့ Christmas in Hollis တင်းနဲ့ဖျော်ဖြေပေးကြပါတယ်။နားဆင်ပါရှင်။တို့တရှင်တွေလည်းစောင့်တခြင်းလေးတွေနားဆင်ရတာကြိုက်နေသမဲလို့မျှော်လင့်ပါတယ် VOA ကနေဗုဒ္ဓဦးနဲ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒီဒုတိယပိုင်းစီစဉ်မှာဆိုရင်တော့မြမမီဒီယာမြင်ကွင်းမြမရေးသုံးသက် channel အပြတ်စင်အားကစားကဏ္ဍစတာတွေကိုနားဆင်ရဖို့လည်းရှိပါတယ်ရှင
် VOA မြမပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com www.voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2016ခုနှစ်ဒီဇင်ဘာလ22ရက်ဗုဒ္ဓနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ရထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့10နာရီထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးနေတဲ့စီစဉ်ထဲမှာဆိုရင်တော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအလားအလာနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့22ရာစုပင်လွန်ကြီးလာခံလောက်တုန်းကတော့ခရိုင်ဝလက်တက်တယ်သိမဆိုးဘူးငြိမ်းချမ်းရေးတော့မီးပြီလို့ထင်နေရနေပြီတော့ကိုတိုက်ပွဲတွေ
သတင်းစာဆရာကြီးဦးကျော်ရင်မြင့်နဲ့အတူမြန်မာရေးသုံးသက်သူတွေဆွေးနွေးထားတာကိုမကြာခင်မှာအပြည့်စုံနားဆင်ကြရဖို့ရှိပါတယ်။ဒါပြင်မြန်မာမီဒီယာမြင်ကွင်းနဲ့အပတ်စဉ်အားကစားကဏ္ဍတို့ကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့မြန်မာမီဒီယာမြင်ကွင်းကိုကြည့်အောင်ပါ။ဒီတစ်ပတ်အတွက်မြန်မာမီဒီယာမြင်ကွင်းမှာတော့မြင့်တက်နေတဲ့ဒေါ်လာငွေလဲနှုန်းနဲ့ကုန်စည်နှုန်းခြေနေတွေပထမဆုံးချိန်အဖြစ်ရခိုင်ပြည်နယ်မောင်းတော့ဘက်ကိုသတင်းသမားတွေတွားခွင့်ပြုရမှာတာဝန်ရှိသူတွေကဘလို့သတ်မှတ်ချက်တွေနဲ့ဘလို့သတင်းဌာနတွေကိုစဉ်းစားရွေးချယ်ခဲ့သလဲဆိုတဲ့အကြောင်းတွေကိုတင်ဆက်ပေးသွားမှာပါ။မန်အင်ခိုင်ဦးကရေးသားပြီးတော့ဦးဆံမိုးဝေကကူညီတင်ဆက်ထားပါတယ်ရှင်။
ကူဘာမှာလူပြောအများဆုံးသတင်းကတော့အမေရိကန်ဒေါ်လာငွေလဲနှုန်းအမြင့်ဆုံးစံချိန်ချိုးသွားတဲ့ကိစ္စဖြစ်ပါတယ်။မကြုံစဘူးဒေါ်လာကိုကျပ်1400ကျော်အထိခုန်တက်သွားတာကြောင့်ပြည်သူတွေမှာစိုးရိမ်ထိတ်လန့်ခဲ့ရပါတယ်။ဒီလိုဒေါ်လာဈေးတွေတက်တဲ့အတွက်ကုန်ဈေးနှုန်းတွေပါအဆမတန်လိုက်တက်လာမှာကိုပြည်သူတွေကြောက်လန့်နေကြတာပါ။အထင်နဲ့အတိုင်းပါပဲအတက်ကျန်းတဲ့ဒေါ်လာဈေးကြောင့်ကားဈေးတွေလိုက်တက်ခဲ့တယ်လို့တခြားလူသုံးကုန်စားသုံးကုန်ကုန်ဈေးနှုန်းတွေလည်းအခုတစ်ပတ်ထဲမှာတိတိတသားတက်လာတာတွေ့ရပါတယ်။စီဝါရေးပညာရှင်တချို့ကတော့တက်နေတဲ့ဒေါ်လာဈေးကိုအစိုးရအနေနဲ့ဝင်ရောက်ပြီးတော့ထိန်းကြီးဖို့မျှော်လင့်နေသလိုကမ္ဘာအရေးခင်းမတည်ငြိမ်မှုတွေကြောင့်လည်းဈေးတက်ရတာဖြစ်တယ်ဆိုပြီးတော့သုံးသပ်ရေးသားဖော်ပြကြတာကိုတွေ့ရပါတယ်။ဒီတစ်ပတ်လုံးမှာမြန်မာငွေကြေးတန်ဖိုးကျဆင်းမှုအကြောင်းမီဒီယာစာမျက်နှာတွေပေါ်မှာနေရာယူထားသလိုမကြုံစဘူးဒေါ်လာဈေးအကြောင်းစီဝါရေးသတင်းတောက်တူဖြစ်တဲ့မတ်ကျော်စုမုံကအခုလိုသုံးသပ်ပြပါဗျာ။ဒီ
ကိစ္စကတော်တော်လေးကိုကြီးတယ်၊ဈေးကလည်းရိုက်တယ်တော်ပြသနာပါတယ်ဆိုတဲ့အခါကျတော့အမေရိကန်ဒေါ်လာရဲ့အမေရိကန်ဒေါ်လာရဲ့တန်ဖိုးကလည်းတက်နေရလဲပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာကျတော့ဒီဟာရဲ့ဒုက္ခကိုပို့ပြီးခံရတယ်။ဘာလို့ဆိုတော့ဒီမှာကကုန်တွယ်မှုလုံးဝကျရတယ်လည်းအများကြီးရှိတယ်။ဒီလိုမျိုးမျိုးကလည်းခံရမှာအများကြီးသိမရှိဘူး။ဒေါ်လာတွေကိုအော်ဆိုဒီဟိုကစားတဲ့ဒီဟိုပေါ့နော်ကစားတဲ့ music တွေကကစားတဲ့ပြည်ကလည်းများလာတဲ့အတွက်ကြောင့်အာဟိုတော်တော်လေးကိုဟိုခဲရဲနေစားကြီးဖြစ်နေတယ်။ဒီဘိုင်းမှာဒေါ်လာဈေးအရင်တက်တဲ့အခါကျတော့တချို့ဒီတင်ကုန်ဒေါ်လာများကအမ်ဟိုပါဒီစီးပေါ့နော်ဒါမဖြစ်နေတော့မယ့်စီးပစ္စည်းတွေပေါ့ဆိုလို့ရှိရင်စီးတွေရိုက်တက်သွားတဲ့ခါကျတော့អော်ကြတယ်ဒီစီးကတည်းကဟိုစီးတွေစီးကြီးပေးဝယ်ရတာမျိုးရှားခတ်သွားတာမျိုးဘာဖြစ်လဲဆိုတော့ဒီကျင်းကုန်သမားတွေကသူတို့ရန်စီးတက်တဲ့အတွက်ကြောင့်မထုတ်ပဲနဲ့ကိုယ်တော်လေးကနေပြီးတော့မထုတ်ပဲနဲ့သွင်းမလာတဲ့ဟာမျိုးတွေဖြစ်တာမျိုးတွေလည်းရှိတယ်အဲ့ဒါဒီလိုတွေမှာထူးခြားမှုဖြစ်စေပေါ့နော
်စီးပွားရေးသတင်းတော့ကြော်စုမမဒါပြင်ရှမ်းပြည်နယ်မြောက်ပိုင်းဂီဒွန်ကချင်စခန်းကိုအစိုးရတပ်တွေကတင်းပိုက်နိုင်တဲ့တဲ့ရင်ကလည်းဒီဒီဘက်ထဲမှာလူစိတ်ဝင်စားတဲ့အကြောင်းအရာတစ်ခုဖြစ်ခဲ့ပါတယ်။ရဲတော်ကြအောင်အစိုးရတပ်ကတိုက်ပွဲတွေဆင်နွှဲပြီးတော့တင်းပိုက်လိုက်ပြီးတဲ့နောက်မှာအစိုးရဘက်ကကချင်ဘက်ကပါအဲ့ဒီတဲ့ရင်ကိုထုတ်ပြန်ခဲ့ပါတယ်။ဒီတိုက်ပွဲမှာနှစ်ဖက်စလုံးအသေးပြောက်တွေများခဲ့တယ်လို့သိရပါတယ်။တစ်ဆက်ထဲမှာပဲတရားတော်စစ်တိုက်ဖို့ဆိုပြီးတော့ထောက်ခံဆန္ဒပြပွဲတွေရန်ကုန်မြို့စုလီဖျားတပွဲမှာကျင်းပခဲ့ကြပါတယ်။ကချင်ကရင်အစရှိတဲ့တိုင်းရင်းသားဝစ်စုံတွေနဲ့စစ်စစ်တိုက်ဖို့ထောက်ခံတဲ့အဲ့ဒီဆန္ဒပြပွဲဟာလုံးဆက်တစ်ခုဖြစ်တယ်လို့အွန်လိုင်းမီဒီယာတွေပေါ်မှာဝေဖန်နေကြပြီးတိုင်းရင်းသားတချို့ကဒေါသတကြီးနဲ့တုံ့ပြန်မှုတွေကိုလူမှုကွန်ရက်ပေါ်မှာဖတ်ရှုရပါတယ်။နောက်ထပ်တင်ပြခြင်းတဲ့သတင်းကတော့မောင်းတော့မှာသတင်းတွားယူဖို့သတင်းသမားတွေကိုအစိုးရကပထမဦးဆုံးအကြိမ်တရားဝင်ခွင့်ပြုတာနဲ့ပတ်သက်ပြီးသတင်းလောကမှာအငင်းပွားပွဲဖြစ်ခဲ့ပါတယ်။သတင်းစီးဆင်းမှုနှီးကွေးတဲ့ရခိုင်ဒေသကိုသတင်းတောက်တွေဝင်ခွင့်ပြုဖို့တရားဝင်တောင်းဆိုရမှာပထမဦးဆုံးအကြိမ်လွတ်လပ်တဲ့သတင်းသမားအဖွဲ့ဆိုပြီးတော့အစိုးရဘက်ကလူရွေးချယ်ခေါ်ယူတာနဲ့ပတ်သက်ပြီးတော့ဝေဖန်ခဲ့ကြတာပါပထမဆုံးအဲ့ဒီအဖွဲ့မှာသတင်းမီဒီယာကောင်စီအနေနဲ့လိုက်ပါဝင်ရတဲ့ဦးအောင်လာထွန်းကဒီကိစ္စနဲ့ပတ်သက်ပြီးတော့ကြိုတင်ပြင်ဆင်မှုတွေပြုလုပ်ဖို့လိုသလိုသူကိုယ်တိုင်လည်းတိကျဘာမှမသိပဲအရွေးခံဆီလွတ်ခဲ့တာကြောင့်တွားရတာဖြစ်တဲ့အကြောင်းပြောဆိုပါတယ်အရင
်ကမလုပ်ရသေးမလုပ်ရတဲ့အတိုင်းတော့ကြိုတက်မှုတစ်ခုပါပဲဒါပဲဒီကမှာတိုးတော့လူဘုံလေးလူဘုံလေးလူပြူတာကယူတာအဲ့ဒါကဘာမှပြောလို့မရဘူးမပြောဘူးမလုပ်ဘူးအဲ့ဒါနဲ့ဆိုင်တော့ဘူးအဲ့ဒါလေအဲ့ဒီမပြောဘူးမလုပ်ဘူးမလုပ်ဘူးဆိုတော့အဖြေလုံးမဖြစ်လာတာပေါ့နော်အဲ့ဒါနိုင်ငံကမှအဖြေလုံးမဖြစ်လာတယ်ဘယ်လိုအဲ့ဒါကိုဖြေရှင်းဖို့ပြည့်ကျူရအခုလိုဆိုတာကျူတာကိုစားလို့ကြပါလိမ့် အဲ့ဒါဒီချက်မကစနေနေ့ကလိုရင်းနဲ့ပို့ပြီးတော့ချီရောက်လိမ့်မယ်ထင်ပါတယ်။ဒါပေမဲ့ဘာမှမဆိုပါပါအောင်မပြောဘူးသူတို့ကလေ။ဘာမှလည်းမတိုင်နိုင်ဘူးဘာမှလည်းမပြောဘူး။သူရေးရပါတယ်ခဏဆော့ပါဆိုလည်းပြောတယ်။အားကိုလို့ဘီဒီယိုလုပ်နေသူကဘသူ့ကို message ပေးချင်တယ်သူစဉ်းစားတာကို။ဒီရင်းကိုလားဒီဘာကိုလားဘာကိုလားကိုချင်းချင်းလားအဲ့ဒါမျိုးအဲ့ဒီပုံမှာချီခံပြီးတော့အဲ့ဒီ message ကိုရအောင်ပို့ရတာပေါ့နော်။ဘီဒီယိုရဲ့တော့အဲ့လိုရှိတယ်။အခုကလည်းတပီတော့အဲ့တကယ်တည်းတွေ့တဲ့ခါကျတော့မေးရင်မေးကြည့်ပါပါမေးကြည့်ပါပါအဲ့ဒီတွေရောပြီးပါတော့ပါမှာပေါ့နော်ကြောက်ရမှာပေါ့ဒါဘယ်လိုလုပ်မလဲဟိုမှာလည်းလူတွေအတူစီးပါနေတယ်အဲ့ဒါကြောင့်ဘာသာပြန်တဲ့ပုံပွဲတွေဘာလို့စကြပါလိမ့်ဆိုတော့လုပ်ရတဲ့အခါမှာဒီကိစ္စပြန်လို့ရတာမှမဟုတ်ဘူးဟိုရောက်ရောက်ချင်းတော့အဲ့လိုတစ်ခုတော့အရင်ဆိုင်ဆိုင်တိုင်ပြီးတော့လေအရှင်းရှင်းဆွေးနွေးပြရင်ပိုမှာဖြစ်ပါလေ
ဒါအပြင်အခုတစ်ပတ်မီဒီယာတွေပေါ်မှာတော့ရန်ကုန်စီဒိုနာဟိုတယ်မှာကျင်းပသွားတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးအကြောင်းတူရကီကရုရှားတံမတ်ကိုပစ်တက်တဲ့ရုပ်တံသတင်းဗီဒီယိုဖိုင်နဲ့လက်ရှိရှမ်းပြည်နယ်မြောက်ပိုင်းမုံကိုးနယ်ကိုက်ခိုင်ဒေသတွေမှာမတိမငြိမ်ဖြစ်နေတဲ့သတင်းတွေကိုတင်ပြနေကြတယ်ဆိုတာကိုပြောပြရင်းနဲ့ညီကုန်းချုပ်လိုက်ပါပဲ
။မြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ကြရတာပါ။သောတာရှင်များရှင် VOA ကနေတိုက်ရိုက်ထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းမှာပဲ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။အခုတစ်ခါမှာတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားခိုင်မာရေးဖွံ့ဖြိုးတိုးတက်ရေးစတဲ့အလားအလာကောင်းအားလုံးဟာငြိမ်းချမ်းရေးဖြစ်ထွန်းမှုပေါ်မှာအဓိကမူတည်နေတယ်ဆိုတာဘယ်သူမှမငြင်းနိုင်တဲ့ချက်ဖြစ်ပါတယ်။ဒါပေမဲ့အခုခါမှာတော့ငြိမ်းချမ်းရေးအခြေအနေတွေမှိမ့်မှိမ့်ပြီးတော့တိုက်ပွဲတွေပြန်ဖြစ်လာတာကြတော့ဘာကြောင့်ပါလဲ။ငြိမ်းချမ်းရေးရနိုင်မဲ့အလားအလာကောရှိပါသေးသလားဆိုတဲ့မေးခွန်းတွေကိုမြန်မာရေးသုံးသပ်သူတွေဖြစ်ကြတဲ့သတင်းစာဆရာကြီးဦးကျော်ရင်မြင့်ဦးဝင်းမင်းနဲ့ဦးကျော်စံသားတို့ကဆွေးနွေးသုံးသပ်ထားတာကိုနားဆင်ပါရှင်။
အနင်္ဂါရေးကိုစဉ်းစားလိုက်တဲ့အစားစားအရာရာတိုးတက်မဲ့ကိစ္စဟာဒီပြည်တွင်းငင်းငိုင်းရာအဓိကကြရတယ်လို့ပဲကျွန်တော်စဉ်းစားမိပါတယ်အဲဒါကြောင့်ဒီငင်းငိုင်းရဲ့အလားအလာဘလောက်နှိစက်လာပါလဲကိုဝင်းမင်းကိုအရင်မေးချင်ပါတယ်မြန်မာနိုင်ငံရဲ့ငင်းငိုင်းရေးအလားအလာနဲ့ပတ်သက်ပြီးရေပူရသုံးသပ်ပါအခုဘလောက်နှိစက်ပြီလို့ကိုဝင်းမင်းထင်ပါလဲ
အခုနောက်ဆုံးဖြစ်နေတဲ့ဒီတိုက်ပွဲတွေအနေအထားရဆိုရင်တော့အရင်ထက်ဆိုင်ပေါ့နော်ငင်းငိုင်းရဖို့အလားအလာကအလံနည်းနည်းလေးဟိုစကွာလာတယ်လို့ပြောလို့ရတာပါဆရာနော်အနည်းဆုံးတော့ဒီလက်နက်ကင်အင်အားကြီးတစ်ခုအဖွဲဖြစ်တဲ့ဟိုမှာကချင်ပေါ့နော်အာသူတို့နဲ့ကဒီတိုက်ပွဲတွေကတော်တော်ပြင်းထန်လာတာ哦အဲ့ဒီခါကျတော့တခြားအဖွဲတွေနဲ့တော့ပြည်လည်နေတော့လည်းပဲအထူးသဖြင့် KL လို့အဖွဲမျိုးနဲ့ကျွန်တော်ထင်တယ်အမြန်ဆုံးပြန်ဆစ်ဆက်ဖို့အနေထားတော့နည်းနည်းအလံပြန်ဝေးသွားတယ်လို့ယူဆရတဲ့အတွက်လောလောဆယ်မှာတော့ဆရာကြီးညံ့ညံ့ဆန်တယ်ပေါ့နော်ငင်းငင်းရောက်ဖို့အနေထားတော့ကျွန်တော်မမြင်သေးဘူးဆရာ
နောက်ပြန်ဆုံးရလို့ပြောရမှာပေါ့ဆောက်ကြွင်မြင်းသဘောထားလည်းသိချင်ပါတယ
်ဟုတ်ကဲ့ကျွန်တော်လည်းဆရာကိုဝင်းမင်းနဲ့သဘောတူပါတယ်ဗျာကျွန်တော်တို့21ရာစုပင်လုံးညီလာခံလောက်တုန်းကတော့ခရိုင်ဟိုအလက်တက်တယ်တိတ်မဆိုးဘူးငင်းငင်းကြီးတော့ပြီးပြီလို့ထင်နေရနေပြီးတော့ခုတိုက်ပွဲတွေပြန်ပြင်းထန်လာတော့ငင်းငင်းကြီးကနောက်ကိုနည်းနည်းပြန်ဆုတ်သွားတယ်လို့အဲ့ဒီလိုပဲမြင်ပါတယ်ဗျာ
ကိုဝင်းမင်းအဲ့တော့ဒီတိုက်ပွဲတွေပြန်ဖြစ်လာတဲ့အကြောင်းရင်းကိုလည်းနည်းနည်းအဲ့လိုအကြမ်းမြင်ပြန်ပြီးသုံးသပ်ကြအောင်ပါခင်ဗျာ
ဟိုအဲ့ဒါကကျွန်တော်ထင်တယ်အရေးကြီးတယ်မေကမဆရာဘာလို့လဲဆိုတော့အခုလိုဒီတိုက်ပွဲဖြစ်ရခြင်းအကြောင်းကိုသုံးသပ်နိုင်မှသာကျွန်တော်တို့အခုတိုက်ပွဲကိုဘယ်လိုပြန် short ချမလဲနောက်တစ်ခါမဖြစ်အောင်ဘယ်လိုကာကွယ်မလဲပေါ့နော်စဉ်းစားနိုင်မှမလို့ပါအဓိကတော့ဆရာကြီးတိုင်းနာဘက်တွေကထုတ်ပြောထားပါတယ် KIO ဆိုလို့ရှိရင်တော့ပေါ့နော်သူတို့အနေနဲ့ကသူတို့ဘူဌာနချက်ကိုတဖြည်းဖြည်းနဲ့ဟိုနီးကပ်လာသူတို့ခံစားရတယ်လေတချိန်ကျရင်တင်းယူဖို့အတွက်ဘေးနားမှာရှိတဲ့အရေးပါတဲ့နေရာတွေကိုတဖြည်းဖြည်းတင်းလာတာဖြစ်တဲ့အတွက်တချိန်ကျလို့ရှိရင်ဘူဌာနချက်ပါကြသွားနိုင်တယ်ဆိုတော့ဆိုရင်သိသူတို့မှရှိတယ်ပေါ့ဆရာနော်အဲ့ဒီခါကျတော့ဒီပဟိုကိုသူတို့ကမကြခင်မှာဟလာတခြားသူတို့ရဲ့ဒီတိုက်ပွဲနဲ့ပတ်သက်ပြီးတော့အာယုံပြောင်းတဲ့အနေနဲ့ရေးပါတဲ့ဒီပြည်တွင်းပြစ်မှတ်တွေပေါ့နော်သူတို့ကဝင်ပြီးတော့တက်ခိုက်တယ်လို့ကျွန်တော်ယူဆလို့ရပါတယ်အဲ့ဒီအချိန်မှာတစ်ချိန်တည်းမှာပဲငင်းချင်းစနုပွဲမှာလက်မခံထားသေးတဲ့သူတို့စိတ်ထဲမှာတော့ဘေးဖယ်ထားတယ်လို့သူတို့ခံစားရတဲ့သုံးပွဲပေါ့ဆရာရယ်ဒီအေးအေးနော်ရခိုင်ဖွဲ့ရဲ့နောက်ကုကန်နောက်တောင်ပလောင်ဖွဲ့ပေါ့နော်အဲ့ဒီဖွဲ့၃ဖွဲ့ကလည်းသူတို့ဆွေးနွေးဖွဲ့ကိုပါလာခြင်းတဲ့အတွက်အခုလိုဒီစည်ရင်းနီးနဲ့ဒီဖိအားပေးတယ်ဆိုတဲ့သဘောမျိုးပေါ့နော်သူတို့စဉ်းစားပြီးတော့လှုပ်လာတာဖြစ်တဲ့အတွက်အဲ့ဒီနှစ်ခုအောက်မှာဖြစ်လာတာဖြစ်တဲ့အတွက်ဒီအခြေအနေကိုပြန်ပြီးတော့ကျွန်တော်တို့ပြည်လဲစေခြင်းနဲ့ဆိုလို့ရှိရင်တော့ဆွေးနွေးမှုတွေကျွန်တော်တို့ပြန်လှုပ်ပြီးတော့တဖြည်းဖြည်းနဲ့ဆွေးနွေးဖွဲ့တွေကိုသူတို့ပြန်ပါလာအောင်လုပ်ရမှာပေါ့နော
်အဲ့တော့ကိုဝင်းမင်းပြောတဲ့အရာဆိုရင် KIA ရောကြံတိုင်းသား၃ဖွဲ့ကရောသူတို့လုံခြုံရေးအတွက်စူးရင်စေရဲ့ငင်းငယ်ရင်ထဲမှာပါဝင်ခြင်းနဲ့ဆူရက်စီနာရီဝက်တွေ့ရပါတယ်သူတို့ကစစ်လိုလာတဲ့သဘောတော့မတွေ့ရဘူး
အဲ့လိုပြောလို့ရပါတယ်ဆရာသူတို့ကအင်အားနည်းတဲ့အတွက်သူတို့ဒီဆွေးနွေးပွဲတွေမှာသူတို့ဖယ်ရတယ်လို့ခံစားရတဲ့အတွက်အခုလိုမျိုးတိုက်ပြလိုက်လို့ရှင်တော့သူတို့ပေါ့အရေးတူထားပြီးတော့ဆွေးနွေးပွဲကိုခေါ်လာမလားပေါ့နော်အဲ့လိုမျိုးသူတို့စဉ်းစားပြီးလုပ်တာဖြစ်ပါတယ်ဒါပေမဲ့လည်းအခုလိုတိုက်လိုက်တဲ့အတွက်ဒီမြမတက်မတော်ဘက်ကပြန်စဉ်းစားမယ်ဆိုလို့ရှင်တော့ဖြတ်တကွဲအကျိုးနဲ့ဖြစ်ရပြီးတော့ဒီဆွေးနွေးပွဲကိုတက်ဖို့ထက်စားလို့ရှင်မြမတက်မတော်ဘက်ကလောလောဆယ်ကတော့တိုက်ပွဲနဲ့ပြန်ပြီးတော့ကလစားချိန်မယ်ဆိုတဲ့အနေအထားမျိုးပေါ့နော်အဲ့လိုဆိုးသွားတာဖြစ်ပါတယ်ဆရာ
ဆောက်ကြုံမြင်ဒီစစ်ပြန်ဖြစ်ရတဲ့အကြောင်းနဲ့ပတ်သက်ပြီးကိုမင်းပြောတဲ့အချက်ကိုဆရာသဘောတူပါလားသဘောတူတယ်ဆိုရင်ခိုဘက်ကလူတွေကတော့သူတို့ငင်းငန်းရေးလိုချင်လို့လုံခြုံမှုလိုချင်လို့လုပ်တယ်ဆိုတာသဘောရိုးပဲကောင်းမွန်တဲ့စေတနာလို့ထင်ပါတယ်ဒီဘက်ကတက်မတော်ဘက်ကအထူးသဖြင့်ဘာကြောင့်ဒီလိုသူတို့လိုချင်တဲ့ဟာဖြစ်စွမ်းဆောင်ရွက်မပေးနိုင်ပဲနဲ့စီရင်တုံ့ပြန်ပါသေးဆရာ
ကျွန်တော်ကတော့အဲဒီဆရာကိုမင်းပြောတဲ့ထက်ကတချို့အပိုင်းတွေတော့သဘောတူပါတယ်အဲဒါပေမဲ့တိုင်းနာလည်းနဲ့ကင်ရဲ့သဘောထားကညီငယ်လူချင်းလို့ဆိုတာတော့ကျွန်တော်သိတော့သူထမှန်လို့မရပါဘူးကျွန်တော်ထင်မြင်ချက်ပြောလို့ရှိရင်တော့တမတော်ကဒီတိုက်ပွဲတွေနဲ့ဖိအားပေးပြီးတော့တိုင်းနာလည်းနဲ့ကင်တွေကိုညီငယ်ရေးသဘောရောက်လာအောင်အဲ့ဒီလိုဖိအားပေးတယ်လို့ကျွန်တော်ကတည်းကလို့ထင်ပါတယ်ဗ
ျစီရင်နီနဲ့ညီငယ်ရေးသဘောရောက်အောင်ခေါ်တာလက်လင်ချိုးပြီးတော့ညီငယ်ရေးသဘောခေါ်တာနှစ်ပေါင်းများစွာကြာခဲ့ပြီဆရာရာဇဝတ်ကြော်လာခဲ့ပြီတခါမှမအောင်မြင်ခဲ့ဘူ
းဟုတ်ကဲ့ဒီနေ့ကမအောင်မြင်တဲ့နေ့ပါနှစ်ပေါင်းများများစွာလဲဘသူဘသူမှလဲအပြုတ်တိုက်ယူလဲရကြတာမဟုတ်ဘဲနဲ့နှစ်ဖက်လုံးပင်မှအကြဆုံးနေများတိုင်းပြည်အတွက်နာတယ်နီလန်းတော့မှတ်ပါတယ်ဒါကဟိုဒီနီလန်းကိုကျွန်တော်မှန်တယ်လို့ထောက်ခံတာမဟုတ်ပါဘူးဒါပေမဲ့ကျွန်တော်ထင်မြင်ချက်ကတော့တမတော်ကအဲ့ဒီလိုနီလန်းကိုကျင့်သုံးတယ်လို့ထင်တာပါဗျာကျွန်တော်ထင်မြင်ချက်ပြောတာပါနီလန်းကိုထောက်ခံတာမဟုတ်ပါဘူ
းဟုတ်ကဲ့ကိုမင်းရောဆောက်ကြောမြင်ရထင်မြင်ရဘယ်လိုတုံ့ပြန်လို့ပါလဲခင်ဗျာ
အခုဒီနောက်ဆုံးတိုက်ပွဲဒီမှာတမတော်ဘက်ကနေပြီးတော့ပြန်တိုက်တာကတော့ကျွန်တော်မြင်ရတော့အချက်ကိုပြန်ဆဲတဲ့ပေါ်ပေါ့နော်ဘာကြောင့်လဲဆိုတော့အခုလိုနောက်တစ်ခါအဓိကစခန်းကြီးတွေပေါ့နော်တိုင်းသားတက်တဲ့ဘက်ကတိုက်လာမယ်လို့တမတော်ဘက်ကကြိုပြီးတော့တွတ်ထားပုံမရပါဘူးအဲ့တော့အချက်တကွဲကြိုနေအခုလိုသူတို့ရဲ့ဒီအခြေခံစခန်းတွေကိုတိုက်ခတ်လိုက်ရတဲ့အတွက်ပြန်ပြီးတော့အဲ့ဒီခါကိုအပတ်ဆင်နိုင်ပေါ့ဆရာရဲ့ဒီတက်မတော်အင်အားကိုသုံးပြီးတော့အဓိကပြန်ပြီးတော့ပြင်းပြင်းထန်ထန်ပြန်ဒီကလစားချေတိုက်ခဲ့တဲ့သဘောမျိုးဖြစ်တယ်လို့ကျွန်တော်တော့ယူဆပါတယ်အဲ့တော့ဒီနေရာမှာတော့ဆရာကျော်ရမင်းပြောတဲ့အချက်ကလည်းကျွန်တော်များဒီတက်တည်းရဲ့စဉ်းစားချက်ပါပဲတက်မတော်နေမှာဘူးဒီတိုင်းနာတက်တည်းလည်းအလိုပဲစဉ်းစားပါတယ်စပွဲပေါ်တက်ဖို့အတွက်စီအားကိုသုံးရမယ်ပေါ့နော်ဒါပေမဲ့တကယ်တည်းမှာတော့အဲ့ဒီနေရာကျွန်တော်များလက်တွေ့မှာတကယ်ထိရောက်မှုမရှိတော့ပါဘူးအထူးသဖြင့်တော့ဒီစနေဝက်တွေလုံနေတဲ့အချိန်ပါပေါ့နော်ဟောအဲ့ခါကျတော့ကျွန်တော်များတော့နှစ်ဖက်လုံးကဒီစီအင်းကြီးနဲ့စပွဲပေါ်တက်ဖို့တဲ့တွန်းအားပေးမဲ့အစားညီနိုင်တဲ့နီးနဲ့ပဲဒီစပွဲပေါ်ကိုပါလာဖို့ပေါ့နော်တဖြည်းဖြည်းချင်းဒီနားလည်မှုနဲ့ဆွဲယူရမှာဖြစ်ပါတယ်အဲ့တော့တကယ်လို့တိုက်ပွဲတွေဆက်လုပ်နေမယ်ဆိုလို့ရှင်တော့ဒီစနုပ်ဘက်လာဖို့အတွက်အဓိကအချက်ဖြစ်တဲ့ယုံကြည်မှုကပို့ပို့ပြီးတော့ကြာတော့မှာဖြစ်ပါတယ်အဲ့လိုယုံကြည်မှုကြာလေစနုပ်ဘက်ကပြန်စားဖို့ခက်လေတိုက်ပွဲကဆက်ဖြစ်လေဆိုလို့ရှင်တော့ယုံကြည်မှုကပို့ကြာသွားဖို့ပဲရှိပါတယ
်ဟုတ်ကဲ့အဲ့တော့ဒီညမှာညီညာရေးနီးနဲ့ဖြည့်ရှင်ဖို့ဒီလိုစီးရင်နီးနဲ့ဖြည့်ရှင်လို့မရတော့ဘူးဆိုတာကိုကိုယ်မင်းတို့ကျွန်တော်တို့သဘောပေါက်ကြသလို NLD အစိုးရအထူးသဖြင့်ဒေါက်ဆန်းစုကြီးကပိုသဘောပေါက်နိုင်မယ်ထင်ပါတယ်သူလည်းညီညာရေးနဲ့ပတ်သက်ပြီးတော့ကဘာကျော်ညီညာရေးနိုဘယ်ဆုရှင်ပုဂ္ဂိုလ်တယောက်ဖြစ်ပါတယ်ဆိုတော့သူ့ရဲ့အခန့်ကဏ္ဍရောဘာကြောင့်ဒီကိစ္စမှာမတိုးနိုင်တယ်လဲသူ့ရဲ့သဘောထားကဘာကြောင့်မပေါက်မြောက်နိုင်တယ်လဲသူကတော့ဒီလိုဖြစ်စီခြင်းပါပဲအဲ့သူ့အတွက်ဒီလိုကိစ္စမှာပါဝင်ဖို့အတွက်တတိယကိုပါဝင်ဖို့အတွက်ဘယ်လိုအတားအဆီးရှိနေလဲထင်ပါလဲဆောက်ကြော်ရင်းဆွေးနွေးပါခင်ဗျာ
ကျွန်တော်တမရောကဒေါန်ဆန်းစုကြည်ရဲ့ဩဇာအောက်မှာအပြည့်အဝမရှိတာကြောင့်လို့ထင်ပါတယ်ဗ
ျကိုဝင်းမင်းကတော့ပြောအောင်ဒီကိစ္စမှာ
ဟုတ်ကဲ့ကျွန်တော်များတော့တစုံတရာတော့ဩဇာအာဏာရှိတယ်ပြည့်တော့မရှိဘူးလို့ပြောလို့ရမယ်ထင်တယ်ဆရာကြီးဘာလို့လဲဆိုတော့အထူးသဖြင့်တော့ဒီတမရောအနေနဲ့အခုဒီပြန်တိုက်တဲ့အဖွဲ့၄ဖွဲ့ပေါ့နော်မြောက်ပိုင်းမာမေးဖွဲ့၄ဖွဲ့ကိုဒီတောင်းချမ်းသူအချမ်းဖတ်သူဖြစ်နေတတ်မှတ်ပေးဖို့ဆိုပြီးတော့သူတို့တင်ပြခဲ့တာရှိပါတယ်။အဲ့ဒါနဲ့ပတ်သက်လို့ဒီလွှတ်တော်အမတ်တော်တော်များများပေါ့နော်ဒေါက်ဆန်းစုကြည်ရဲ့ဒီဩဇာလွှမ်းမှုအောက်မှာအဲ့ဒါကိုသူတို့လက်မခံကြပါဘူး။ကျွန်တော်များအဲ့လိုလက်မခံတဲ့အပေါ်မှာတော့တတ်မတော်ကဒေါက်ဆန်းစုကြည်ရဲ့စကားကိုနားထောင်ရမယ့်သဘောပေါ့နော်။ဆိုလိုတာကတော့တောင်းချမ်းသူဖြစ်အချမ်းဖတ်သူဖြစ်သူတို့တတ်မှတ်ပြီးတော့ဟိုအပြုတ်ချိန်မုန်းတာတို့စနေဝက်တွေပြန်မစနိုင်အောင်လမ်းပိတ်ပလိုက်တာတို့အဲ့လိုအနေအထားမျိုးတော့မရောက်အောင်တောင်းဆန်းစုကြည်ထိန်းထားနေတဲ့အနေအထားရှိပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲတက်မတော်ကတော့သူတို့ကိုဒီထိလာပြီဆိုလို့ရှိရင်တော့ပြန်ပြီးတော့တိုက်ခိုက်လေရှိတဲ့သူတို့ဒီခုခံစစ်ပေါ့နော်။တဘာဝကရှိထားပြီးသားဖြစ်တဲ့အတွက်အခုလိုဒီ တမရဲကွန်ဒီကောပြန်ဆဲဖို့တဲ့ပြန်တက်ခိုက်မှုတွေကိုတော့တောင်ဆန်းစုကြည်နေတဲ့ကျွန်တော်ထင်တယ်တားဖို့ခက်မယ်ထင်ပါတယ
်အဲ့တော့ဒီဟာကိုတမရောကတချင်းချင်းမှာငါတို့ဟာဒီလိုတိုက်နေမဲ့အစားငါတို့လည်းပဲညဉ့်ညံ့ရင်းနဲ့ပဲတွန့်ပြန်ပြီးတော့သူတို့ကိုဆွဲဆောင်ရင်ကောက်မယ်ဆိုတဲ့အစီအစီလာမယ်တိုင်းသားတွေကလည်းပဲစိဟင်အားသုံးနေမဲ့အစားတကယ်စစ်မှန်တဲ့ညဉ့်ညံ့ရေးကိုပြတ်နိုင်ရင်တော့ငါတို့အတွက်ပိုကောက်မယ်ဆိုတဲ့အတွေးမျိုးဘက်တော့ဝင်လာမယ်ထင်ပါလေအထူးသဖြင့်တမရောဟာဆရာကျော်ရင်မင်းပြောသလိုဒါတမရော်ရဲ့အခန့်ကဏ္ဍကိုအရသာအစွဲလျောက်မှာဖွဲ့စည်းပုံအရလုံးဝမထက်နိုင်ပြမြကာလာပါလုံးတမရော်ဟာအဲ့လိုသဘောထားမျိုးဖြစ်လာနိုင်ကြအကြောင်းရှိပါလားဟိုတော်ဒီမဟုတ်မဖြစ်လာပဲဒီလိုပဲစီးပဲအကုန်နေတော့မလားကိုင်းမင်းအင်ဆုံးသက်ပေါင်းတကယ်ကြောက်ဟု
တ်ကဲ့တက်ရဲ့သဘောကတော့ဆရာကြီးတို့ကဒီတို့မှရှိတဲ့လက်နက်ကဒီတက်ရင်အားပဲကိုတက်ခိုင်ရင်အားပဲကိုအဲ့ဒီခါကျတော့တို့ကတခုခုဖြစ်လာလို့ရှိရင်တော့ဒီတက်ခိုင်အင်အားနဲ့ဖိအားပေးမှရမယ်ဆိုတဲ့စဉ်းစားချက်မျိုးကအလိုလိုသူတို့မှဒီရှိထားခဲ့ပြီးသားပေါ့နော်အဲ့ဒါကိုပြောင်းဖို့ကတော့ကျွန်တော်တို့တစုံတရာအချိန်ယူရပါတယ်ဆိုလိုတာတော့အခုလိုတိုက်နေလို့ဆရာကုနာပြောသလိုပဲဒီနောက်ဆုံးကျွန်တော်တို့ငင်းချင်းရဖို့ကပိုဝေးသွားနိုင်တယ်ပေါ့နော်အဲ့ဒါကိုသူတို့မြင်လာတဲ့တနေ့မှာတော့သူတို့ပြောင်းသွားမှာဖြစ်ပါတယ်ဒါပေမဲ့လောလောဆယ်မှာတော့သွေးပူနေတဲ့အတွက်ဒီတိုက်ခတ်ရေးတွေသူတို့တစုံတရာဆက်သွားနိုင်မဲ့သဘောထားရှိတဲ့အတွက်ငင်းချင်းရတော့နည်းနည်းနောက်ဆုတ်သွားတဲ့သဘောပေါ့နော်အဲ့ဒါကတော့တတိုင်းပြည်လုံးတစ်စင်မကောင်းဖြစ်ဖို့ကောင်းပါတယ်တမရော်နေနဲ့တရားကိုမြင်မြင်နားလေလေတိုင်းပြည်အတွက်မြင်မြင်အကျိုးရှိလေလို့ပဲပြောရမှာပါဆရာ
။ဟုတ်ကဲ့သွေးပူလို့ဖြစ်တယ်ဆိုတာကတော့အုံနှောင်းနဲ့စဉ်းစားတာမဟုတ်ဖဲနဲ့တာ emotion နဲ့စိတ်လှုပ်ရှားလို့ဒေါသတွေနဲ့ဖြစ်နေတဲ့ကိစ္စလို့ဖြစ်နေပါတယ်။တိုင်းပြည်ကျိုးတကယ်ကြည့်မယ်ဆိုရင်တော့သူတို့အဲ့လိုစဉ်းစားတာမလို့ကျွန်တော်ထင်တာပဲ။ဆောက်ကြွင်းမြင်ပြောပါအောင်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့ဟိုသမိုင်းကလူတွေကိုအခွင့်အာဏာကောင်းပေးတတ်တယ်ဗျ။အဲဒါကိုထုတ်ပြန်တတ်ဖို့လိုပါတယ်။အဲ့ဒီခုတမရော်ကဒီလိုပြောင်းလဲလာဖို့ဆိုလို့ရှိရင်ခေါင်းဆောင်တမရော်ရဲ့ခေါင်းဆောင်တွေရဲ့အခန်းကဏ္ဍကအဓိကကျပါတယ်အခုချိန်မှာဘူဂျုံမူကြီးတန်းရွှေနဲ့ဘူဂျုံမူကြီးမင်းအွန်လိုင်းတို့ကတမိုင်းကအခွင့်အရေးပေးနေတယ်အစ်စ်တက်ကငင်းငယ်ကြီးဖြစ်စဉ်ဒီမိုကရေစီဖြစ်စဉ်မှာသူတို့လက်တွဲပါလာရင်သူတို့တမိုင်းမှာကောင်းကောင်းကြံနေခဲ့မှာဖြစ်ပါတယ်ဒီအမြင်ကလေးကိုသူတို့ညင်သွားမယ်ဆိုလို့ရှိရင်လည်းတမရော်ကြီးကပြောင်းလဲသွားနိုင်တယ်လို့ကျွန်တော်တော့အဲ့ဒီလိုထင်ပါတယ်
နောက်ဆုံးဘယ်လိုလုပ်ပြီးထွက်ပေါက်ရနိုင်မလဲဒီကိစ္စပတ်သက်ပြီးတော့ညီညာရဲ့အတွက်ကိုင်းမင်းကအတော်အချိန်ယူရဦးမယ်လို့ပြောနေတော့ဘယ်လောက်ကြာကြာယူရမလဲဒီအစွဲရဲ့ပထမစက်တန်းမှာဖြစ်နိုင်ပါသလားသူရိမုတ်နောက်နှစ်ပေါင်းများစွာကြာအောင်မလားဆိုတော့
ထွတ်ထွတ်ဒေါန်ဆန်းစုကြည်အနေနဲ့အခုအချိန်တွေကိုပြောင်းလဲနိုင်ဖို့အတွက်ဒီတက်ကိုလည်းစီယုံဖို့လိုတယ်တိုင်းနာတက်တွေကိုလည်းဟိုမျှတူပေါ့နော်အလားတူစီယုံပြီးတော့ဒီဆွေးနွေးပွဲတွေကိုအမြန်ပြန်တက်နိုင်အောင်ဝိုင်းစူးစမ်းကြမယ်ဆိုလို့ရှိရင်တော့လေအော်မြန်မြန်ဆန်ဆန်ပြန်ဖြစ်လာနိုင်တာပေါ့နော်အဓိကညင်းပွားမဲ့ချက်က2ချက်3ချက်လောက်ပဲရှိပါတယ်အဲ့ဒါကညှိလို့ရတဲ့အနေထားလည်းရှိပါတယ်ဥပမာပြစ်ခဲ့တဲ့ဆေးရုံတပယ်နဲ့ကျင်ညာတာမျိုးနောက်တိုင်းသားတွေပါဝင်မှုကိုတစုံတရာ short ချတာမျိုးတက်နေတိုင်းသားတက်တီချတာမှာညှိနေအောင်ဆင်းလို့ဝဲတွေကိုအချိန်ချင်းပေါ့နော်အလွတ်တဘောစပြီးတော့လှုပ်သွားမယ်ဆိုလို့ရှိရင်တော့ခုနကဒီလက်မှတ်ထိုးတဲ့အဆင့်ကိုပြောင်းရောင်းမဲ့အလားလာတော့ရှိနေပါသေးတယ
်ဆောက်ကြောင်မြင့်ဝင်းမြင့်ကတော့တော်တော်အကောင်းမြင်တဲ့သဘောရှိပါတယ်ဒေါန်ဆန်းစုကြည်ရဲ့အခန့်ကဏ္ဍကိုပို့ပြီးတော့ရည်ကြည်တယ်သူကညှိနှိုင်းနိုင်ရင်ဖြစ်လာနိုင်မယ်ထင်ပါတယ်ဆရာရဲ့မှတ်ချက်လည်းကြားချင်ပါတယ်ကြားမှာ
ဟုတ်ကဲ့ကျွန်တော်လည်းဒေါန်ဆန်းစုကြည်ကအမျိုးမျိုးကြီးရဲ့ကျဲတယ်နောက်တစ်ခုနိုင်ငံတကာရဲ့ထောက်ခံမှုရတာတဲ့ခေါင်းဆောင်တယောက်ဖြစ်တဲ့အတွက်ကြောင့်မို့လို့သူ့ရဲ့ကြိုးပမ်းမှုနဲ့အောင်မြင်မယ်တိုးတက်မယ်တက်ကလည်းသူ့ရဲ့ပေးတဲ့အကြံအပေါ်မှာလိုက်နာပြီးတော့ငင်းငင်းဖြစ်စင်တိုးတက်လာလိမ့်မယ်လို့ကျွန်တော်ယူပါတယ်ဗျ
ဥတော်စံတာရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ဒေါက်တာရှင်များရှင်ခုတစ်ခါမှာတော့စနေနေ့ညတိုင်းလေလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ရအောင်ပ
ါ။ဒေါက်တာရှင်များရှင်မကြာခင်မှာ2016ခုနှစ်ကုန်ဆုံးပြီး2019နှစ်သစ်ကိုကူးပြောင်းတော့မှာပါ။ကုလွန်နှစ်ပိုင်းနှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးစတဲ့ကဏ္ဍတွေမှာဘယ်ပိုင်းဟာတိုးတက်မှုရှိခဲ့ဆုံးလဲဘယ်နေရာတွေကတော့အဆုတ်ယုတ်ဆုံးဖြစ်ခဲ့တယ်လဲလာမယ့်နှစ်သစ်မှာရောမြန်မာနိုင်ငံအတွက်တိုးတက်မှုဆုတ်ယုတ်မှုဘာတွေများမျှော်လင့်နိုင်မလဲဆိုတာကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားလို့ရပါတယ်။တရရလေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပေးမှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burbies@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ ဒိုက်ရိုက်လိုက်စစ်စစ်ကကျူဆူပါရရှင်
တော်တာရှင်နေနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်းမီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒိုင်းလီလိုင်းစီစဉ်တွေကိုအင်ကာနဲ့စနေညတွေမှာတစ်ပတ်ကို2ချိန်ဆွေးနွေးပေးနေကြဖြစ်ပါတယ်။တော်တာရှင်နေနေနဲ့ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာစာသားနဲ့တူနားဆင်ဖတ်ရှုနိုင်ပါတယ်။အခုဒီခါမှာတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးပါမယ်။ Korean 9တင်ဆက်ထားတာကိုနားဆင်ပါရှင်။
ပါဗျာ VOA ရဲ့တပတ်တွင်းအောက်သားသတင်းတွေကိုစတင်တင်ဆက်ပေးမှာဖြစ်ပါတယ် Real Madrid အသင်းကတော့2016 FIFA ကမ္ဘာ Club Champion ဖြစ်သွားပါပြီ ASEAN Suzuki Flower ဘောလုံးပွဲမှာတော့ထိုင်းအသင်းကမိုးဆွဲသွားပါတယ် Bayern Munich က Lewandowski ကို2021အထိစာချုပ်တည်တံ့ထိုးလိုက်တာအပါအဝင်တပတ်တွင်းထူးခြားတဲ့အောက်သားသတင်းတွေကိုနားဆင်ရမှာဖြစ်ပါတယ်ဗျာ Real Madrid အသင်းကတော့ကမ္ဘာ Club Champion ဖြစ်သွားပါပြီ။ဂျပန်နိုင်ငံ Yokohama မြို့မှာတနင်္ဂနွေနေ့ကကျင်းပတဲ့2016 FIFA ကမ္ဘာ Club Champion ဖလားဘောလုံးပွဲမှာ Real အသင်းကဂျပန်နိုင်ငံက Kashima Antlers အသင်းကိုနိုင်ပြီးတော့ Champion ဖြစ်သွားတာပါ။ Real အသင်းက Benzema ဂိုးရင်သွင်းခဲ့ပေမဲ့ Kashima ပြန်ခြေခဲ့လို့ပထမပိုင်းမှာတကိုးစီသေးရပါ။ Kashima ကဒုတိယပိုင်းအစမှာဂိုးရင်သွင်းခဲ့လို့ရှေ့ကဦးဆောင်ခဲ့ပြီးတော့Real သင်းက Ronaldo က penalty ကနေတဆင့်ပြန်ချေခဲ့လို့မိနစ်90မှာတော့တစ်ဖက်နှစ်ဂိုးစီတည်ဖြစ်နေခဲ့ပါတယ်။အချိန်မိုမှာတော့ Ronaldo ကပဲနှစ်ဂိုးထပ်သွင်းသွားခဲ့လို့နောက်ဆုံးမှာ Real Madrid အသင်းက4ဂိုး2ဂိုးနဲ့နိုင်ပြီးတော့2016 FIFA ကမ္ဘာ Club Champion ဖြစ်သွားခဲ့ပါတယ်။2016 ASEAN Suzuki Flower ဘောလုံးပွဲမှာတော့ထိုင်းက Champion ဖြစ်ပြီးတော့နှစ်နှစ်ဆက်တိုက်ဘူးဆွဲသွားပါတယ်။final ဒုတိယကြောက်ကိုထိုင်းနိုင်ငံပါဒဇမ18ရက်နေ့ကကစားခဲ့တာမှာထိုင်းကအင်ဒိုနီးရှားကို2ဂိုးကိုမရှိနဲ့အနိုင်ရခဲ့တာပါထိုင်းအတွက်ဂိုးတွေကိုတော့ထိုင်းရှီတန်တိုက်စစ်မှုချက်တောင်းကပထမပိုင်းနဲ့ဒုတိယပိုင်းမှာ2ဂိုးစီသွင်းခဲ့တာပါဒုတိယပိုင်းမှာအင်ဒိုနီးရှားကစားသမားကကွင်းဘေးကထိုင်းအသင်းထိုင်နေတဲ့နေရာကိုဘောလုံးနဲ့ပိတ်ကန်ခဲ့လို့နှစ်ဖက်ကစားသမားတွေရိုးရိုးသေသေဖြစ်ပြီးတော့အင်ဒိုနီးရှားကစားသမားလည်းအထောက်ခံခဲ့ရပါတယ်ဒီဘက်မှာထိုင်းက2ဂိုးကိုမရှိနဲ့နိုင်လိုက်တာကြောင့်နှစ်ပွဲပေါင်း3ဂိုး2ဂိုးနဲ့ထိုင်းအသင်းကပိုဆွဲပြီးတော့နှစ်စက်တိုက်ချန်ပီယံဖြစ်သွားခဲ့ပါတယ်ခင်ဗျာအူရုဂွေးတိုက်စစ်မှုလူးစ်ဆွာရက်စ်ဟာဘာစလိုနာအသင်းနဲ့စာချုပ်တည်တံ့ထပ်တိုးလိုက်ပါပြီဘာစလိုနာနဲ့ဆွာရက်စ်တို့၅နှစ်စာချုပ်ထပ်ချုပ်လိုက်တာပါဒါကြောင့်ဆွာရက်စ်ဟာဘာစလိုနာမှာ2021အထိရှိသွားမှာဖြစ်ပြီးတော့သူ့ရဲ့ကစားသမားဘဝကိုလည်းဘာစလိုနာနဲ့အဆုံးသတ်ဖို့ရည်မှန်းထားတယ်လို့ပြောပါတယ
် Qué satisfacción orgullo estar contento con el trabajo que
အခုလိုမျိုးစာချုပ်ထပ်တိုးလိုက်တာဟာခရစ်မတ်လက်ဆောင်ရလိုက်တယ်လို့ပါပဲကလပ်နဲ့ကျွန်တော်ကြားမှာနှစ်ဖက်စလုံးအဆင်ပြေတော့နှစ်ဖက်စလုံးကစာချုပ်ထပ်တိုးကျင်လာပါကျွန်တော်ဒီမှာပြောရဲဆိုတော့ကလပ်ကလည်းသိပြီးတော့စာချုပ်ထပ်တိုးဖို့သဘောတူခဲ့ကြတာပါအခုလိုစာချုပ်သစ်ချုပ်လိုက်နိုင်တဲ့အတွက်ကျွန်တော်အရန်ဂုဏ်ယူပြီးတော့ကျေနပ်ပါတယ်ဒီမှာကစားရတာပြောပါတယ်ပြီးတော့ဒါကကျွန်တော်ရဲ့ခြေစွမ်းကိုကလပ်အသင်းကလည်းအတိအမှတ်ပြုတယ်ဆိုတဲ့သဘောပါအဲ့တော့ကျွန်တော်အခုလောက်ရမှာကအသင်းမှာကစားပြီးတော့ဆုတွေရဖို့ပါအဲ့ဒါကြောင့်လဲကျွန်တော်ဘာစီလိုနာကိုလာခဲ့တာဖြစ်ပြီးတော့အဲ့ဒီရည်မှန်းချက်တွေလည်းအောင်မြင်မယ်လို့မျှော်လင့်ပါတယ
်အခုလောစာချုပ်ထပ်တိုးလိုက်တာကြောင့်တခြားအသင်းတွေအနေနဲ့သူ့ကိုစာချုပ်တက်တန်းမကုန်ခင်ခေါ်မယ်ဆိုရင်ယူရို300ပေးရမှာဖြစ်ပါတယ်ဆွာရက်စ်ဟာ2014မှာလီဗာပူးကနေဘာစီလိုနာကိုအမေရိကန်ဒေါ်လာ84သန်းနဲ့ပြောင်းလာတာဖြစ်ပြီးတော့အခုအချိန်ထိဘာစီလိုနာအတွက်ဂိုးပေါင်း90ကျော်သွင်းပေးထားပါတယ်ခင်ဗျာဘာစလိုနာကဆွာရက်စ်ကိုတတန်းတိုးလိုက်သလိုဂျာမနီဘက်မှာလည်းဂျမန်ချန်ပီယံဘိုင်းမြူးနစ်ကပိုလန်တိုက်စစ်မှုရောဘတ်လေဗန်ဒေါစကီကိုစာချုပ်တတန်းထပ်တိုးလိုက်ပါတယ်စာချုပ်သစ်ချုပ်လိုက်တဲ့အပေါ်မှာချိနဲ့တယ်လို့လေဗန်ဒေါစကီကပြောပါတယ
်ကျွန်တော်
ကျွန်တော်အရင်ချိနေပါတယ်ဘိုင်ယန်မှာကစားရတာပြောပါတယ်ကျွန်တော်တို့မှာကြီးမားတဲ့ရည်မှန်းချက်တွေရှိပြီးတော့ရှေ့လာမဲ့ဘိုးတွေမှာအလုံးကောင်းကောင်းကစားနိုင်မယ်လို့မျှော်လင့်ပါတယ
်ဘိုင်ယန်မြူးနစ်ရဲ့အမှုဆောင်အရာရှိချုပ်ကောဟိန်းရိုမနီကာကတော့Lewandowski ဟာဘိုင်ယန်အတွက်အရေးပါတဲ့ကစားသမားတူလို့ပြောပါတယ်
။ Ja, Robert ist in der Tat ein sehr sehr wichtiger Spieler für den FC Bayern.
Robert ဟာဘိုင်ယန်အတွက်တော့အလွန်အရေးကြီးတဲ့သူပါ။ပြီးတော့သူဟာကမ္ဘာအကောင်းဆုံးရှည်တန်းတိုက်စစ်မှု၃ယောက်ထဲမှာပါတယ်လို့ကျွန်တော်ထင်ပါတယ်။ဘိုင်ယန်အတွက်ကစားသမားကောင်းတစ်ယောက်ကိုရည်ရှိထိန်းထားနိုင်တဲ့အတွက်ပြောတာပေါ့။
ဥရောပအသင်းတွေကသူတို့ကစားသမားတွေကိုစာချုပ်တွေတတန်းတိုးနေတဲ့အချိန်မှာပဲတရုတ်နိုင်ငံကကလပ်အသင်းတွေကလည်းဥရောပမှာကစားနေတဲ့နာမည်ကြီးတွေကိုငွေတွေအလုံးအရင်ပေးပြီးတော့တယောက်ပြီးတယောက်ခေါ်လာနေပါတယ်။အခုနောက်ဆုံးတော့ရှော့စီမှာကစားနေတဲ့ဘရာဇီးလ်ကွင်းလန်လူအော့စကာကိုရှန်ဟိုင်း SIPG အသင်းကဘရတိန်စတာလင်ပေါင်တန်း60ပေးပြီးတော့ခေါ်လိုက်တယ်ဆိုပြီးတော့ဘရတိန်သတင်းတွေမှာဖော်ပြနေကြပါတယ်။ကျိုးသတင်းတွေကတော့ SIPG အသင်းကသူ့ကိုတပတ်ပေါင်း4သိန်းနဲ့လစာပေးပြီးတော့ခေါ်လိုက်တဲ့အတွက်သူဟာမက်ဆီနဲ့ရိုနောဒိုတို့ကိုကြော်ပြီးတော့ကမ္ဘာမှာလစာအများဆုံးရတဲ့ကစားသမားဖြစ်တယ်ဆိုပြီးတော့ပြောနေကြပါတယ်။ချယ်စီနီးပြကွန်တီကတော့တရုတ်ကလပ်အသင်းတွေရဲ့ငွေကြေးသုံးစွဲနိုင်မှုဟာကမ္ဘာပေါ်ကတခြားအသင်းတွေအတွက်အန္တရာယ်ရှိတယ်လို့ပြောလိုက်ပါတယ်။ချန်ဟိုင်း SIPG အသင်းကိုတော့အရင်ချယ်စီစပေါ့စ်နဲ့ပေါ်တိုနီးပြဟောင်းအန်ဒရေဗီယာဘောစ်ကခိုင်းနေတာပါ။ကမ္ဘာကျော်ဘောလုံးသမားတွေနဲ့နီးပြားတချို့တရုတ်ကလပ်အသင်းတွေကိုအခုနောက်ပိုင်းမှာရောက်လာနေတာကြောင့်နောက်ထပ်ဘသူတွေထပ်ရောက်လာအောင်မလဲဆိုတာစောင့်ကြည့်ရမှာဖြစ်သလိုတရုတ်အသင်းတွေဘာကြောင့်ဒီလောက်ထိငွေကြေးသုံးနိုင်တာလဲဆိုတာနဲ့တရုတ်ဘောလုံးအဆင့်တန်းဘလောက်ထိတိုးတက်လာမလဲဆိုတာတွေကလည်းစိတ်ဝင်စားစရာလို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ
ကိုရင်နိုင်တင်ဆက်သွားတဲ့အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ဒေါက်တာရှင်များရှင်ခုထုတ်လွှင့်နေတဲ့တနအီစာအသံလွှင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းညစင်တိုင်းမှာလည်းပြန်လည်ထုတ်လွှင့်ပေးနေပါတယ် VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးစာရေးသားပေးပို့ခြင်းနဲ့ဝေဖန်ချက်ပေးခြင်းနဲ့ VOA ကိုတည်သိချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com email လိပ်စာကိုပေးပို့နိုင်ပါတယ်VOA မြန်မာပိုင်းရဲ့အသံလွှင့်စီစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ရုပ်မြင်သံကြားစီစဉ်တွေကိုတော့ည9နာရီမှာ Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့စီစဉ်တွေကိုအင်တာနက်စာမျက်နှာမှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လွှင့်ပေးတာစီစဉ်တွေကိုလည်းပြန်နားထောင်လို့ရပါတယ်။ VOA မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုသတင်းတွေကိုလည်းအဲ့ website မှာကြည့်ရှုလို့ရပါတယ်ရှင်။ဒီဝေကနေဗိုဒူးနေညပိုင်းစီစဉ်နေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်အသိကကြီးညာပေးပါမယ်ရှင
်ဗော်လင်မျိုးကလူစီကားတဲ့ Christmas အစည်းတခုတွေကို truck ကားနဲ့မောင်းဝင်တိုက်ခဲ့သူကိုဂျာမန်အနာပိုင်တွေဒီကနေ့ဆက်ရှာနေပါတယ်လူ12ယောက်သေဆုံးခဲ့ရတဲ့တနင်္လာနေ့ကအဲ့ဒီတိုက်ခိုက်မှုဖြစ်ပြီးခြင်းမှာပဲဖမ်းဆီးခဲ့သူတယောက်ကိုတော့မနေ့ကပြန်လွတ်ပေးလိုက်ပြီးတဲ့နောက်တကယ်လက်တွေကိုအခုဆက်ရှာနေကြတာပါထရကားဘော်ကနေရတဲ့အထောက်အထားတွေပေါ်အခြေခံပြီးတူနီးရှားနယ်ဘွားတယောက်ကိုရဲတပ်ဖွဲ့ကရှာနေတယ်လို့ဂျာမန်သတင်းမီဒီယာတွေကဖော်ပြပါဗျ။စီးရီးယားနိုင်ငံမြောက်ပိုင်းအာလပူမြို့ကနေတပုံတွေနဲ့အရက်သားတွေကိုရွှေ့ထုတ်ပေးနေတဲ့နောက်ဆုံးအစီအစဉ်ဟာတရက်ကြာရပ်သွားပြီးတော့ပြန်ဆနေပါပြီ။အာလပူအရှေ့ပိုင်းကနေဘတ်စကားတွေဆောက်ထွက်နေပြီလို့စီးရီးယားမှာရှိတဲ့ကုလသမဂ္ဂတာဝန်ရှိသူတူကရိုက်တာသတင်းဌာနကိုပြောပါဗျ။အာလပူမြို့အရှေ့ပိုင်းမှာရေခဲအောင်အေးနေတဲ့ရာသီဥတုအခြေအနေကနေလူပေါင်း3000ကိုကယ်ထုတ်ဖို့ဘတ်စကားအစီး60အစင်းသင်းရှိထားတယ်လို့ပြည်ထောင်ချေဆိုင်ဆီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးဖွဲ့ကပြောပါတယ်။ဒါအပြင်လွန်ခဲ့တဲ့၄နှစ်မှာတပုံတွေသိမ်းယူခဲ့တဲ့အာလပူမြို့ဒစိတပိုင်းကနေတပုံတွေထွက်ခွာဖို့နောက်ဆုံးအဆင့်ဖြစ်ပါလိမ့်မယ်။အီရတ်နိုင်ငံမှာမိုဆူးမြို့သိမ်းတိုက်ပွဲဆက်ဖြစ်နေချိန်မှာပဲမြို့သူမြို့သားတွေမှာတော့စောင်းရာသီအစမှာတောက်ရီသုံးရင်နဲ့အပူဓာတ်ရဖို့သုံးရတဲ့လောင်စာဆီတွေပြတ်တောက်တဲ့တံကိုရင်ဆိုင်နေရပါတယ်။ဂျပန်နိုင်ငံရေချောင်းလုံခြုံရေးအထူးသဖြင့်အရှေ့တိယပင်လယ်မှာလုံခြုံရေးအတွက်လာမယ့်ဘဏ္ဍာနှစ်မှာရန်ပုံငွေအမေရိကန်ဒေါ်လာ 1.8 ဘီလီယံသုံးစွဲမဲ့အကြောင်းဂျပန်နိုင်ငံကဒီကနေ့ကြေညာပါတယ်။အိန္ဒိယနိုင်ငံအလဲပိုင်းဘာစတာခရိုင်ကနေအသက်မပြည့်သေးတဲ့သူ33ဦးအပါအဝင်အလူသမားအယောက်80ကိုလူမောင်းခိုကူးသူတွေလက်ထဲကနေတာဝန်ရှိသူတွေကဒီကနေ့မှပဲကယ်တင်လိုက်ပါရခင်ဗျာ
။သတင်းချင်းချက်ကိုကိုကျော်ရသိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့မတ်တင်ကီထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီကဲလ်ဂျူပင်စကီဖြစ်ပါတယ်။ကျွန်မအီတန်စမရှင်VOA American သံမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 40 48နဲ့50အပြင်လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.